Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ပါစေဗျာ။ဝါရှင်တန်မြို့တော် VOA American အသံကနေ2015ခုနှစ်ဇူလိုင်လ28ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ3040နဲ့49တို့ကနေစတင်အသံလွှင့်နေပါပြီခင်ဗျာ။မနက်အတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာနန္ဒခင်ပါခင်ဗျာကျွန်တော်ဆက်မှုပြပါအခုမနေ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ပြပေးမှာဖြစ်ပါတယ်စိတ်ဝင်စားစရာကောင်းတဲ့သတင်းတွေကတော့အီသီယိုးပီးယားနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်သမ္မတဘရက်အိုဘားမားဟာအီသီယိုးပီးယားနိုင်ငံရဲ့မြို့တော်မှာအာဖရိကသမဂ္ဂရုံးချုပ်ကိုတွားရောက်ဖို့ရှိနေပါတယ်အမေရိကန်အစိုးရရဲ့လူကုန်ကူးမှုအစိုးရခန်းသားမှာမလေးရှားနိုင်ငံကအဆင့်တိုးသွားပြီးတော့ထိုင်းနိုင်ငံကတော့ပုံမှန်ပဲဆက်ပြီးတော့ရှိနေပါတယ်မြန်မာနိုင်ငံဟာလူမောင်ခိုးတွေအတွက်စောင့်ကြည့်သွားမယ်နိုင်ငံတစ်ခုဖြစ်တဲ့ဆိုပြီးတော့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြလိုက်ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံကသတင်းတွေတင်ပြပေးမှာဟုတ်ကဲ
့ဟုတ်ကဲ့ပါသတင်းတွေနောက်ပိုင်းနောက်ဆင်ရမယ့်ထဲမှာတော့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကထုတ်ပြန်လိုက်တဲ့နှစ်စဉ်လူကုန်ကူးမှုအစီရင်ခံစာမှာတော့
Traffickers are both ruthless and relentless. They know how to exploit the hopes of those desperate to escape poverty.
အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီပြောသွားတာပါဒီအကြောင်းကိုမခြားခင်မှာနားဆင်ရမှာပါဒါပြင်လူကုန်ကူးမှုတွေကိုမြန်မာအပါအဝင်ကမ္ဘာတဝန်းမှာတိတိယောက်ယောက်မဖြေရှင်းနိုင်သေးတဲ့အခြေအနေတစ်ခါလွတ်တော်ဥက္ကဋ္ဌကိုကိုယ်စားလှယ်အဖြစ်ကရုပ်သိမ်းဖို့ကော်မရှင်ကိုမဲဆန္ဒရှင်တချို့ကစတင်လိုက်တဲ့အကြောင်းအပါအဝင်ကချင်ပြည်နယ်ဒီမိုကရေစီပါတီရဲ့ရွေးကောက်ပွဲပြင်ဆင်မှုအခြေအနေတွေကိုနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးစံမိုးဝေနဲ့ကိုဝင်းမင်းတို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်သမ္မတဘရက်အိုဘားမားဟာအီသီယိုးပီးယားနိုင်ငံနဲ့တောင်ဆူဒန်နိုင်ငံတွေရဲ့အရေးတရက်ကြာအချိန်ပြည့်ဆွေးနွေးခဲ့ပြီးတဲ့နောက်အင်္ဂါနေ့မှာအီသီယိုးပီးယားနိုင်ငံရဲ့မြို့တော်အက်ဒစ်အဘာဘာမှာရှိတဲ့အာဖရိကသမဂ္ဂရုံးချုပ်ကိုတွားရောက်ပြီးတော့လေပတ်ဖို့စီစဉ်ထားပါတယ်သမ္မတအိုဘားမားဟာအီသီယိုးပီးယားဝန်ကြီးချုပ်ဟိုင်လီမရီယမ်ဒီဆယ်လာနဲ့အက်ဒစ်အဘာဘာမြို့တော်မှာတနင်္လာနေ့ကဆွေးနွေးခဲ့ပြီးတော့အမေရိကန်ပြည်ထောင်စုနဲ့အီသီယိုးပီးယားနိုင်ငံနှစ်နိုင်ငံတို့ဟာကိစ္စရပ်တော်တော်များများမှာခိုင်မြဲတဲ့မိတ်ဖက်လို့ဖော်ကံပက်တည်ဖြစ်ကြတဲ့အကြောင်းပြောဆိုခဲ့ပါတယ်။ဒါပေမဲ့အီသီယိုးပီးယားနိုင်ငံအနေနဲ့သတင်းသမားတွေနဲ့အတိုက်ခံနိုင်ငံရေးပါတီတွေကိုပိုးပြီးတော့လွတ်လွတ်လပ်လပ်လှုပ်ရှားခွင့်ပေးဖို့သမ္မတအိုဘားမားကတောင်းဆိုခဲ့ပါတယ်။တနင်္လာနေ့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတအိုဘားမားကသူဟာအီသီယိုးပီးယားဝန်ကြီးချုပ်နဲ့ပုံမှန်လေးလေးဆွေးနွေးမှုတွေပြုလုပ်ခဲ့တဲ့အကြောင်းသတင်းသမားတွေနဲ့အတိုက်ခံနေပြောဆိုသံတွေကိုခွင့်ပြုခြင်းအပြင်အာဏာရပါတီအတွက်လုပ်ငန်းစဉ်တွေပိုးပြီးတော့အဖြစ်အရောက်လိမ့်မယ်ဆိုပြီးတော့လည်းပြောဆိုခဲ့ပါတယ်။အီသီယိုးပီးယားဝန်ကြီးချုပ်ကလည်းနိုင်ငံအုပ်ချုပ်ရေးနဲ့လူ့အခွင့်အရေးကိစ္စရပ်တွေပုံမကောင်းမွန်လာအောင်လှုပ်ဆောင်မှုတန်တိထချမှတ်ထားတဲ့အကြောင်းပြောဆိုခဲ့ပါတယ်။တနင်္လာနေ့ကကင်ညာ၊ယူဂန်ဒါ၊အီသီယိုးပီးယား၊အာဖရိကသမဂ္ဂခေါင်းဆောင်တွေနဲ့တွေ့ဆုံရမှာတောင်ဆူဒန်နိုင်ငံမှာဖြစ်ပွားနေတဲ့ပြည်တွင်းစစ်အရေးကိစ္စကိုအလေးထားပြီးတော့ဆွေးနွေးခဲ့တယ်လို့သိရပါတယ်ခင်ဗျာ။
မလေးရှားနိုင်ငံအနေနဲ့အမေရိကန်ဆိုရရဲ့လူကုန်ကူးမှုနှစ်စဉ်အစီရင်ခံစာမှာအဆင့်တစ်ဆင့်ပိုကောင်းသွားပေမဲ့ထိုင်းနိုင်ငံကတော့လက်ရှိအဆင့်မှာပဲဆက်ချနေတဲ့အပေါ်ဝေဖန်မှုတွေထွက်ပေါ်နေပါတယ်။ကမ္ဘာတစ်လွှာ188နိုင်ငံကဆိုရရဲ့လူကုန်ကူးမှုတိုက်ဖျက်ရေးအဆင့်သတ်မှတ်ပေးတဲ့ဒီအစီရင်ခံစာမှာမလေးရှားနိုင်ငံဟာအဆင့်နှစ်ဒုတိယတန်းစားနိုင်ငံတွေအဆင့်တဲကိုတိုးပြီးရောက်သွားပေမဲ့လူခွင့်ရေးလှုပ်ရှားသူတွေနဲ့အမေရိကန်လွှတ်တော်ဘက်ကတော့ကန့်ကွက်လိုက်ပါတယ်။ဒီကန့်ကွက်သူတွေကမလေးရှားအခုလိုပိုကောင်းသွားရတာကတကယ်လူကုန်ကူးမှုတိုက်ဖျက်ရေးပိုလောက်တာကြောင့်မဟုတ်ပဲတရုတ်ကိုစီးပွားရေးထိန်းကြီးဖို့အမေရိကန်ကဦးဆောင်ဖွဲ့စည်းထားတဲ့ Trans-Pacific Partnership အတူကောက် TPP လို့ခေါ်တဲ့ Pacific တလွားမိဘအဖွဲ့မှပါနိုင်ဖို့မလေးရှားဘက်ကတားဆီးတွေကိုရှော့ပေးလိုက်လို့ဖြစ်တယ်လို့ဝေဖန်နေကြပါတယ်။အခုလိုနိုင်ငံရေးကြောင့်ဆုံးဖြတ်လိုက်တာလို့ဝေဖန်ပြောဆိုတာတွေအပေါ်သတင်းထောက်တွေကမေးတာကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့အရက်သားလုံခြုံရေးဒီမိုကရေစီနဲ့လူ့ခွင့်ဆိုင်ရာဒုလက်ထက်ဝန်ကြီးဆာရာစီဝဲအနေနဲ့လည်းဝိလေချောင်းပတ်ပြန်ဖြည့်ရှင်းခဲ့ရပါတယ်မလေးရှားထိုင်းနယ်စပ်မှာတွေ့ခဲ့တဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကခိုးဝင်လာတဲ့လူသေးအလောင်းစုမြုပ်ထားတာတွေတွေ့ခဲ့ရခြင်းကဒီအစီရင်ခံစာအဆုံးသတ်တဲ့နောက်ဆုံးနေ့နောက်ပိုင်းမှာတွေ့တာဖြစ်တယ်လို့လည်းဒူလက်ထဝန်ကြီးစီဝဲကပြန်ဖြေခဲ့ပါတယ်မလေးရှားအနေနဲ့ခုလိုတက်သွားပေမဲ့ထိုင်းနိုင်ငံအနေနဲ့ကတော့မြောက်ကိုရီးယားပါဝင်နောက်ဆုံး23နိုင်ငံထဲမှာဆက်ကျန်နေခဲ့တဲ့အပေါ်ထိုင်းဆိုရဘက်ကလည်းအမေရိကန်ကိုပြန်ဝေဖန်လိုက်ပါတယ်ထိုင်းနိုင်ငံအနေနဲ့ပြီးခဲ့တဲ့နှစ်အတွင်းမှာဒီလူကုန်ကူးမှုတိုက်ဖျက်ရေးကိုအလေးနဲ့လုပ်ခဲ့တာကိုဒီအစိုးရခန်းစားမှမျက်ကွယ်ပြုခဲ့တယ်လို့ထိုင်းဆိုရကသတင်းကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒါပေမဲ့ဒီအစိုးရခန်းစားမထုတ်မီရပိုင်းတွင်းကျမှဒီလူကုန်ကူးတယ်လို့တန်တရားရှိထားသူပေါင်း80ဦးကိုဖမ်းဆီးပြီးအမှုစစ်ဆေးနေတာနဲ့နောက်ထပ်45ဦးကိုလည်းဖမ်းဖို့အမိန့်ထုတ်ထားတဲ့ဆိုတဲ့သတင်းတွေကိုနောက်ထပ်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အခုလိုမတ်လ31ရက်နောက်ပိုင်းလုပ်တဲ့ရေးယူတိုက်ဖျက်မှုတွေကတော့ နောက်နေ့အစီအစဉ်အကြမ်းအစီအခဏအကြမ်းထဲသွင်းစဉ်းစားနိုင်မှာဖြစ်တာမို့အခုတနင်္လာရှိထားသူတွေကိုအပြစ်ရှိထားတဲ့အတိုင်းလေးနဲ့ရည်ယူမှုတွေဆက်လုပ်သွားနိုင်ဖို့ဘန်ကောက်အမေရိကန်တန်ယုံကြီးညာချက်ထဲမှာထိုင်းဆိုရကိုတောင်းဆိုထားပါတယ်။မြန်မာနိုင်ငံကတော့လာအိုစ်နဲ့ကမ္ဘောဒီးယားတို့လိုပဲစောင့်ကြည့်ကန်အဆင့်နှစ်နေရာမှာဆက်ရှိနေပါတယ်ခင
်ဗျ။ကြေကြေပြန့်ပြန့်လှုပ်ဆောင်နေတဲ့လူကုန်ကူးမှုကရတဲ့ငွေတွေဟာကမ္ဘာစီးပွားရေးမှာအမြောက်များပါဝင်လည်ပတ်နေပြီးတော့ကမ္ဘာပေါ်ကနိုင်ငံတိုင်းလူလူမှာရှိကြတဲ့လူသန်းပေါင်းများစွာတို့ဟာပြပအလုတ်ကန်ပွဲစားတွေလင်ကုန်ကူးသူတွေရဲ့ကိုကြိုးရှာအမျက်ထုတ်တာကိုကြုံနေကြရတယ်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနကထုတ်ပြန်လိုက်တဲ့အစိုးရအခမ်းအနားမှာဖော်ပြထားပါတယ်။အခုလိုကိုကြိုးရှာကောင်းပုံဖြတ်အမျက်ထုတ်တဲ့လောက်ရမင်းကလေးငယ်တွေအပေါ်နိုင်ထက်စီးနှင်းပြုကျင့်တဲ့ကိစ္စအမျိုးသမီးတွေကိုပြည်ထစာအဖြစ်စီခိုင်းခြင်းအမျိုးသားအမျိုးသမီးတွေကိုလောက်ခငွေကြေးအနှဲငယ်ပေးပြီးတော့ခိုင်းစေခြင်းစတဲ့ကဘာအနှံ့မှာဖြစ်ပျက်နေမှုတွေဟာခက်တစ်ကြုံပြုတဲ့လောက်ရဖြစ်တယ်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနကထုတ်ပြန်တဲ့နှစ်ပတ်လည်အစိုးရအခမ်းအနားမှာရေးသားထားပါတယ်။လူကုန်ကူးမှုနဲ့ခက်တစ်ကြုံပြုမှုဟာနှစ်စဉ်အမေရိကန်ဒေါ်လာ150ဘီလီယံတန်ဖိုးရှိတဲ့လုပ်ငန်းကြီးတစ်ခုဖြစ်နေပြီလို့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုပါတယ်။ဒီအစီရင်ခံစာဟာအရေးယူဆောင်ရွက်ဖို့တောင်းဆိုတာဖြစ်ပြီးတော့တက်ဆိုင်ရာအစိုးရတွေနဲ့ဥပဒေကိုပုံမတင်းတင်းကြပ်ကြပ်ချမှတ်ဆောင်ရွက်ကြဖို့ဝန်ကြီးဂျွန်ကယ်ရီကပြောဆိုပါတယ်။တခြားနိုင်ငံတွေနီးတူကျွန်တော်တို့ဟာအမေရိကန်နိုင်ငံအတွင်းမှာမတရားအလုပ်စီခိုင်းမှုနဲ့လိန်ကုန်ကူးမှုတိုက်ဖျက်ရေးတွေကိုကောင်းထက်တဲ့ကောင်းအောင်တာဝန်ခံမှုရှိရှိနဲ့လှုပ်ဆောင်နေပါတယ်လို့လည်းဝန်ကြီးကယ်ရီကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံဟာလူမှောင်ခိုမှုတွေအတွက်စောင့်ကြည့်သွားရမယ်နိုင်ငံတစ်ခုအဖြစ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြလိုက်ပါတယ်။အိန္ဒိယထိုင်းနိုင်ငံတရုတ်နိုင်ငံတို့သာမကအာရှနိုင်ငံတွေနဲ့အရှေ့အလယ်ပိုင်းဒေသကအတ္တမအလုပ်စီခိုင်းခံရသူတွေလိန်လုပ်ငန်းမှာရောင်းစားခံရသူတွေထဲမှာမြန်မာနိုင်ငံသားတွေပါဝင်နေတယ်လို့ဒီကိထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာဖော်ပြထားတာပါ။လူမှောင်ခိုမှုတွေနိုင်ငံတွင်းမှာတားဆီးနိုင်ရေးဒီထက်ပိုပြီးတော့လှုပ်ဆောင်ဖို့လည်းတိုက်တွန်းထားပါတယ်။နိုင်ငံဖြတ်ကျော်ဖြစ်ပွားနေတဲ့လူမှောင်ခိုမှုတွေမြန်မာအာဏာပိုင်တွေကနှိမ်နှင်းဖို့ကြိုးစားပေမဲ့တည်တည်တသာတိုးတက်မှုရှိမလာဘူးလို့လည်းအစိုးရခန်းစာမှာရေးသားထားပါတယ်။အစိုးရခန်းစာကကမ္ဘာအနှံ့မှာရှိတဲ့အစိုးရပေါင်း188ဖွဲ့ရဲ့လူကုန်ကူးမှုတိုက်ဖျက်ရေးအခြေအနေတွေကိုစောင့်ကြည့်ပြီးတော့အဆင့်တန်းခွဲကတင်ပြထားတာလည်းဖြစ်ပါတယ်ခင်ဗျာ
။အမေရိကန်အနေနဲ့တူရကီနဲ့ပေါင်းပြီး IS Islam စစ်သွေးကြအဖွဲ့တွေကိုရှင်းပစ်ဖို့တိုက်ခိုက်ရေးအစီအစဉ်တွေရေးဆွဲနေတယ်လို့ထုတ်ပြောလိုက်ပါတယ်။ဒီတိုက်ခိုက်ရေးအစီအစဉ်တစ်ကြောင်တူရကီဆိုရနေတဲ့ဒီ IS စစ်သွေးကြွတွေကိုတိုက်ခိုက်ရမှာအရင်ထက်ပိုမိုပါဝင်လာနိုင်မှာဖြစ်ပါတယ်။အမေရိကန်ရရှိသူကတော့ဒီအစီအစဉ်ဟာတူရကီနဲ့ဆီးရီးယားနယ်စပ်တစ်လျှောက်လုံခြုံရေးကောင်းလာစေပြီး IS ကင်းလွတ်နယ်မြေထူထောင်ဖို့ရည်ရွယ်ထားတာဖြစ်တယ်လို့ထုတ်ပြောခဲ့ပါတယ်။ဒါပေမဲ့အမေရိကန်နဲ့တူရကီပူးပေါင်းဆက်ဆံရေးမှာတူရကီဘက်ကတောက်လျှောက်တောင်းဆိုထားတဲ့ဒီဒေတာတွင်လေရင်မပြန်တမ်းရနိုင်မည်သတ်မှတ်မှုကိုတော့မထည့်ထားဘူးလို့ဒီအမေရိကန်ရရှိကဆက်ပြောခဲ့ပါတယ်။အကြောင်းကတော့ဆီးရီးယားဆိုရဘက်ကလေကြောင်းတက်ခဲမှုတွေကိုရပ်တန့်စေဖို့အခုလိုလေရင်မပြန်ရနိုင်မည်သတ်မှတ်လိုက်တာကြောင့်အမေရိကန်အတွက်လည်းဆီးရီးယားသမ္မတဘက်ရှာအယာဆက်ဆိုရကိုဖြုတ်ချဖို့လေးနှစ်ကြာလုံပန်းလာတဲ့စစ်ပွဲတွေမျောပါသွားမှဆိုရမှုတွေရှိနေလို့ဖြစ်ပါတယ်။လာပေါင်းများစွာတူရကီဘက်ကဒီစစ်သွေးကြွတွေကိုတိုက်ခတ်ဖို့နောက်တွန့်ခဲ့ပေမဲ့တူရကီမှာလူပေါင်း23သေဆေးတဲ့တိုက်ခိုက်မှုနဲ့တူရကီစစ်သား2ဦးကိုကားပေါ်နဲ့တိုက်ခံခဲ့ရအပြီမှာတော့ပြီးခဲ့တဲ့တစ်ပတ်ကစပြီးဆီးရီးယားနယ်စပ်တစ်လျှောက်ထိတိုက်ခိုက်မှုတွေကိုဆလုပ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
VOA American တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6.85 နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်မြန်မာပိုင်းအစီအစဉ်ကနာနခင်းနိုင်ငံတကာသတင်းတွေဆက်လက်ကြီးညာနေပါတယ်။အိန္ဒိယနိုင်ငံကို6ရက်တာခီးစဉ်ဖြစ်ရောက်ရှိနေတဲ့တက်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာဒီသတင်းပတ်အတွင်းမှာအိန္ဒိယထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံဖို့စီစဉ်ထားပါတယ်။အိန္ဒိယနဲ့မြန်မာနယ်စပ်မဏိပူဒေသမှာအစိုးရတပ်ဖွဲ့အကြီးအကျယ်ခြုံခိုးအတိုက်ခံခဲ့ရပြီးတဲ့နောက်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်ဖို့နှစ်ဖက်ခေါင်းဆောင်တွေဆွေးနွေးဖို့စီစဉ်ထားတာပါ။အိန္ဒိယကိုတနင်္ဂနွေနေ့မှာရောက်ရှိလာတဲ့ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကဂိုဝါပြည်နယ်ဘင်္ဂလားပြည်နယ်တို့ကိုအရင်တွားရောက်ပြီးတော့အင်္ဂါနဲ့ဗုဒ္ဓဦးနေ့တို့မှာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကာကွယ်ရေးဝန်ကြီးမနိုဟာပရီကာကြီးတဲ့ရည်တက်လေတက်စတဲ့ဦးစီးချုပ်တွေနဲ့တွေ့ဆုံဖို့စီစဉ်ထားတယ်လို့သိရှိရပါတယ်ခင်ဗျာ
။မြောက်ကိုရီးယားနိုင်ငံမှာတော့ကိုရီးယားစစ်ပွဲအဆုံးသတ်မှုထိမ်းမှန်းနေ့ကျင်းပစဉ်မှာအမေရိကန်ကိုအစာပြောက်သွားစေရမယ်လို့ချိန်ချလိုက်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း60ကျော်ကကိုရီးယားစစ်ပွဲအပြစ်ခတ်ရေးသဘောတူခဲ့တဲ့နှစ်စဉ်ထိမ်းမှန်းနေ့ဖြစ်တဲ့မနေ့တနင်္လာနေ့အခမ်းအနားမှာနောက်တစ်ချိန်ကိုရီးယားကျွန်းဆွယ်စစ်ပွဲထပ်ဖြစ်လာရင်လက်နက်ချစာချုပ်ချုပ်ဖို့တောင်းအမေရိကန်တယောက်မှကြံမှာမဟုတ်ဘူးလို့ကိုရီးယားရရှိတွေကချိန်ချလိုက်ပါတယ်ခင်ဗျာ
။ Direct from Washington. The voice of
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်းနဲ့ကိုဝင်းမင်းတို့ကကြေညာပြီးသွားခဲ့တာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်မတွေနဲ့သတင်းလွှာတွေကိုတင်ဆက်ပြီးတော့မှာပါမြန်မာနိုင်ငံရေးသတင်းတွေကိုမပြောခင်မှာအရင်ဆုံးတော့လူကုန်ကူးမှုနဲ့ဆိုင်တဲ့သတင်းတွေကိုပြောပြချင်ပါတယ်ခင်ဗျာကမ္ဘာတဝန်းလူကုန်ကူးမှုဟာခေတ်သစ်ကြေကျံပြုမှုဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောလိုက်ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနေ့စဉ်ထုတ်ပြန်လိုက်တဲ့အစင်ခန်းစာမှာလဲမြန်မာနိုင်ငံကို TR2WL စောင့်ကြည့်အဆင့်မှာပဲဆက်လက်သတ်မှတ်လိုက်ပါတယ်မြန်မာနိုင်ငံဟာလူကုန်ကူးမှုနဲ့ပတ်သက်ပြီးကြိုးပမ်းမှုတွေရှိခဲ့ပေမဲ့လဲအနိုင်ဆုံးဆန်သတ်မှတ်ချက်ကိုအပြည့်အဝလိုက်နာဆောင်ရွက်ခြင်းမရှိဘူးလို့ပြောထားတဲ့အကြောင်းကိုဆက်ပြီးတော့တင်ပြပေးကြပါတယ်ခင်ဗျာအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက2015ခုနှစ်လူကုန်ကူးမှုဆိုင်ရာအစီရင်ခံစာကိုမနေ့ကထုတ်ပြန်လိုက်ပါတယ်ဒီအစီရင်ခံစာမှာတော့လူကုန်ကူးမှုဟာခက်သစ်ကြုံပြုမှုဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry ကပြောလိုက်ပါတယ
် It's a battle against evil and it's quite remarkable that in
ဒါငွေကြေးနဲ့ပတ်သက်ပြီးတိုက်ပွဲဝင်နေရတာမကောင်းဆိုးဝါးတွေနဲ့တိုက်ပွဲဝင်နေရတာပါအခုလို2015ခုနှစ်မှာခေတ်သစ်ကြေကျွံပြုမှုကိုရင်ဆိုင်နေရတာဟာအတော်လေးကိုအံ့အားသင့်စရာကောင်းပါတယ
်လူကုန်ကူးမှုနဲ့ခေတ်သစ်ကြေကျွံပြုမှုဟာလုပ်ငန်းကြီးတစ်ခုတစ်ဖွဲ့ဖြစ်နေပြီးဒီလုပ်ငန်းရဲ့တန်ဖိုးဟာအမေရိကန်ဒေါ်လာ150ဘီလီယံလောက်ရှိတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်လူကုန်ကူးသူတွေဟာဆင်းရဲမွဲတေမှုကနေလွတ်မြောက်ဖို့ကြိုးပမ်းနေသူတွေကိုအသုံးချပြီးတော့လူလူချင်းရဲရဲဆက်ဆက်ခိုင်းစေနေတာဖြစ်တယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ
် Traffickers are both ruthless and relentless.They know how to exploit the hopes of those
ဒီကုန်ကူးတဲ့သူတွေဟာဘလောက်ရက်ဆက်ပြီးအကျဉ်းသားတရားကင်းမဲ့တယ်ဆိုတာကျွန်တော်အနေနဲ့ပြောစရာလိုမဲတော့မထင်ပါဘူးသူတို့ဟာဆင်းရဲတွင်ကနေအသေးအတန်ယုံထွက်ချင်နေတဲ့သူတွေရဲ့မျောလင့်ချက်တွေကိုဘယ်လိုအသုံးချမလဲဆိုတာသိပါတယ်ဒါအပြင်အင်အားနည်းပြီးဆင်းရဲတဲ့သူတွေကိုပိတ်မှတ်ထားပြီးအသုံးချကြပါတယ်ပြီးတော့သူတို့တွေဟာမဟုတ်တဲ့ကတိတွေပေးပြီးလူကုန်ကူးခံရသူတွေကိုနိုင်ငံကူးလက်မှတ်တွေမပါဘဲတစ်ဖက်နိုင်ငံကိုပို့ဆောင်ကြပါတယ်
။နေ့စဉ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်တဲ့လူကုန်ကူးမှုဆိုင်ရာအစီရင်ခံစာဟာကမ္ဘာပေါ်ကနိုင်ငံပေါင်း188နိုင်ငံရဲ့လူကုန်ကူးမှုတိုက်ဖျက်ရေးနဲ့ပတ်သက်ပြီးကိုသုံးသပ်ထားတာဖြစ်ပါတယ်။အဲ့ဒီမှာနိုင်ငံတစ်ခုချင်းစီရဲ့ကြိုးပမ်းမှုတွေကိုတီယာအဆင့်30ခွဲပြီးတော့သတ်မှတ်တာဖြစ်ပြီးတော့အလိုက်နာဆုံးနိုင်ငံကိုတီယာ1အဖြစ်သတ်မှတ်ပြီးတော့လိုက်နာမှုမရှိဆုံးနိုင်ငံကိုတော့တီယာ3အဖြစ်သတ်မှတ်တာဖြစ်ပါတယ်။လူကုန်ကူးမှုတိုက်ဖျက်ရေးကအမေရိကန်နိုင်ငံသားရေးမူဝါဒမှာအလေးထားတဲ့ကိစ္စရပ်ဖြစ်ပါတယ်။မကြသေးမီကထိုင်းနဲ့မလေးရှားနယ်စပ်မှာမြန်မာအပါဝင်လူအတော်များများလူကုန်ကူးခံခဲ့ရပြီးနှိပ်စက်ညှဉ်းပန်းအသက်ခံရတဲ့ဖြစ်ရပ်တွေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုကဒေတာတွေမှာရှိတဲ့အာဏာပိုင်တွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်လျက်ရှိတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့အရက်ဖတ်လုံခြုံရေးနဲ့ဒီမိုကရေစီနဲ့လူခွင့်ရေးလက်ထောက်နိုင်ငံသားရေးဝန်ကြီးဆာရာစီဝေါကအခုလိုပြောပါတယ်
The migrants along the border of Malaysia and Thailand have been subjected to a variety of abuses in these camps and we've been working with the affected governments
and international Malaysia နဲ့ထိုင်းနိုင်ငံနဲ့စတဲ့၆ရှိရွှေပြောင်းအလုပ်သမားတွေအနေနဲ့စခန်းတွေမှာအမျိုးမျိုးနှိမ့်ဆက်ညှဉ်းပန်းခံခဲ့ကြရပါတယ်။ဒါကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့သက်ဆိုင်ရာအစိုးရတွေအပြင်ဒေသတွင်းရှိနိုင်ငံတကာအဖွဲ့အစည်းတွေနဲ့လက်တွဲပြီးလူကုန်ကူးမှုကြောင့်တည်ဆုံမှုတွေဖြစ်ခဲ့ရတဲ့ရာဇဝတ်မှုတွေကိုမလေးရှားအစိုးရအပြင်ကတမကဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံရွှေပြောင်းခြေချမှုဆိုင်ရာနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်လျက်ရှိပါတယ်။ဒီတွေ့ရှိချက်တွေကိုထိုင်းနဲ့မလေးရှားအာဏာပိုင်တွေကထဲထဲဝင်ဝင်စုံစမ်းစစ်ဆေးနေတယ်လို့လည်းကျွန်မတို့နားလည်ထားပါတယ်။ခုလိုလှုပ်ဆောင်ရမှာထင်သာမြင်သာရှိဖို့ခိုင်လုံစွာနဲ့မြန်မြန်ထက်ထက်ဆောင်ရွက်နိုင်ဖို့တိုက်တွန်းတဲ့အပြင်လူကုန်ကူးခံရသူတွေရဲ့ပြဿနာကိုလည်းလူသားချင်းစာနာမှုအရကူညီဖြေရှင်းပေးဖို့လည်းတိုက်တွန်းပါတယ်။
နိုင်ငံတကူချင်းစီရဲ့လူကုန်ကူးမှုတိုက်ဖျက်ရေးကြိုးပမ်းမှုနဲ့ပတ်သက်ပြီးနေ့စဉ်အစီရင်ခံစာထုတ်ပြန်လိုက်ခြင်းကစပြီးတော့မြန်မာနိုင်ငံဟာ TR3 အစိုးဆုံးအဆင့်မှာသတ်မှတ်ခံလာခဲ့ရတာဖြစ်ပြီးတော့အစိုးရတက်တက်လာပြီး2012ကြမှာ TR2WL စောင့်ကြည့်အဆင့်ကိုတိုးမြင့်သတ်မှတ်ခံရတာဖြစ်တာကြောင့်ဒါဟာ၄နှစ်ဆက်တိုက်ဒီအဆင့်မှာရှိနေတာဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်လိုက်တဲ့လူကုန်ကူးမှုဆိုင်ရာအစီရင်ခံစာမှာမြန်မာနိုင်ငံကိုလူကုန်ကူးမှုမြေဖျားခံရနိုင်ငံဖြစ်ဖော်ပြထားပါတယ်မြန်မာနိုင်ငံကကလေးငယ်တွေနဲ့အမျိုးသားအမျိုးသမီးတွေဟာအိန္ဒိယထိုင်းနဲ့တရုတ်နိုင်ငံတွေပါဝင်ဒေသတွင်းနိုင်ငံတွေကိုလူမောင်ခိုကူးခံရကနေပြီးတော့အဲ့ဒီနိုင်ငံတွေမှာအတရားဓမ္မအလုပ်ခိုင်းစေတာတွေလိန်ဖျောပြေးရေးလုပ်ငန်းတွေမှာရောင်းစားခံရတာတွေခံရတယ်လို့ဒီအစင်ခံစာမှာဖော်ပြထားပါတယ်ဒါပြင်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကစစ်ဘေးဒုက္ခသည်တွေနဲ့ရခိုင်ပြည်နယ်ကအိုးအိမ်ဆုံးခွာထွက်ပြေးနေသူတွေဟာလည်းလူကုန်ကူးမှုအန္တရာယ်တွေနဲ့ရင်ဆိုင်နေရပြီးတော့လူကုန်ကူးမှုတွေမှာအစိုးရတာဝန်ရှိသူတွေလည်းမကြာခဏဆိုသလိုပါဝင်ပတ်သက်နေတယ်လို့အစိုးရခန်းစားကပြောပါတယ်မ ကြသေးခင်ကပဲအိန္ဒိယချင်းထိုင်းမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေမှာမြန်မာနိုင်ငံကနေလူမောင်ခိုကူးခံရသူတွေအတော်များများကိုငါးဖမ်းလုပ်ငန်းတွေမှာကြေးကျွန့်တပွဲအတရားဓမ္မလှုပ်အားပေးခိုင်းစေတာတွေကိုသက်ဆိုင်ရာအာဏာပိုင်တွေကဖော်ထုတ်နိုင်ခဲ့ပါတယ်။ဒါပြင်ကလေးစစ်သားအဖြစ်စုဆောင်းတာတွေရော့ကျသွားပြီမဲ့လဲဆက်လက်ရှိနေတုံးပဲလို့အစိုးရခန်းစားကဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်အတွင်းမြန်မာအစိုးရတာဝန်ရှိသူတွေဘက်ကကလေးစစ်သား386ယောက်ကိုပြန်လည်ပေးတာပါဝင်နိုင်ငံကအဖွဲ့အစည်းတွေနဲ့အတူပူးပေါင်းဆောင်ရွက်တာစတဲ့လူကုန်ကူးမှုတိုက်ဖျက်ရေးနဲ့ပတ်သက်ပြီးကြိုးပမ်းလှုပ်ဆောင်မှုတွေရှိခဲ့တယ်လို့ဆိုပါတယ်။ဒါမဲ့လည်းမြန်မာအစိုးရဟာလူကုန်ကူးမှုနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့နှစ်ကထပ်ပို့ပြီးတော့လှုပ်ဆောင်နိုင်ခြင်းမရှိဘူးလို့ထောက်ပြထားပါတယ်ခင်ဗျာ။ဒီကနေ့အင်္ဂါနေ့မနက်ဖက်သတင်းတွေကိုဆက်လက်အသံလွှင့်ပေးနေပါတယ်။အခုတခါတော့နောက်ထပ်လူကုန်ကူးမှုနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုကြည့်အောင်ပါ။မြန်မာနိုင်ငံအပဝင်ကဘာတွန်းလူမောင်းခိုမှုအခြေအနေတွေကိုထိထိရောက်ရောက်မဖြေရှင်းနိုင်သေးဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက2015ခုနှစ်အတွက်လူကုန်ကူးမှုဆိုင်ရာအစီရင်ခံစာဖော်ပြလိုက်တဲ့ချိန်ထဲမှာပဲအာရှဒေသတွေမှာလည်းမြန်မာနိုင်ငံသားတွေဆက်ပြီးကျုံပြုတ်ခိုင်းစေခံရတဲ့အခြေအနေတွေရှိနေတယ်လို့ပြောပါရယ်။ထိုင်းနဲ့အင်ဒိုနီးရှားငါးဖမ်းလုပ်ငန်းကြီးတွေရဲ့အကျိုးမြတ်အတွက်အာရှဒေသတွေကပင်လယ်ပြင်တွေမှာကျုံပြုတ်ခိုင်းစေခံရသူတွေကိုဂျိုဒူးကနေစောင့်ကြည့်နိုင်ခဲ့တာကြောင့်လူကုန်ကူးမှုတားဆီးရေးမှာအဆင့်ပြင်းနည်းပညာတွေကိုအသုံးပြုလာနိုင်ပြီဖြစ်ပေမဲ့လို့သက်ဆိုင်ရာအစိုးရတွေဘက်ကတော့ထိထိရောက်ရောက်အေးအေးယူဆောင်ရွက်မှုအားနည်းသေးတယ်ဆိုတဲ့ AP သတင်းတစ်ပုဒ်ကိုမတ်တင်ကြီးထိုက်ကတင်ပြပေးထားပါရယ်ခင်ဗျာ။
ပါပွာနယူးဂီနီနိုင်ငံကမ်းလွန်မှာတငါသေးတွေကိုချွန်ပြုတ်ခိုင်းစေပြီးဖမ်းဆီးရရှိတဲ့ငါတွေကိုအေးခမ်းသင်္ဘောပေါ်ကိုတင်ယူနေတဲ့ဂျိုရုပုံရိပ်တွေကို AP သတင်းဌာနကဒီရက်ပိုင်းအတွင်းမှာပဲထပ်မံရရှိခဲ့ပါတယ်။ငါဖမ်းသမားတွေလိုက်ပါလာတဲ့လေကတော့အင်ဒိုနီးရှားနိုင်ငံကဝေးလံခေါင်းတည်တဲ့ကျွန်းတွေစီကိုထွက်ခွာသွားတယ်လို့လည်းဖော်ပြပါတယ်။ဒီဂျိုရုတပ်ပုံတွေရရှိရေး AP သတင်းဌာနကိုဆောင်ရွက်ပေးခဲ့တဲ့ကော်လိုရာဒိုအခြေစိုက် Digital Globe ရဲ့အမှုဆောင်ရရှိချုပ် Jeff Tar ကတော့ပြစ်မှုကျူးလွန်သူတွေအတွက်ပုံခိုစရာမရှိတော့ဘူးဆိုပြီးတော့ပြောဆိုလိုက်ပါတယ
် allows us for the first time in human history to find
ပြစ်မှုကျူးလွန်သူတွေလူမောင်ခိုကူးတာတွေပင်လယ်ဓားများမှုတွေကိုရှာဝေဖော်ထုတ်ဖို့ကောင်းကင်တပ်ပုံတွေတုံးလာနိုင်တာကတမိုင်းမှာပထမဦးဆုံးအကြိမ်ဖြစ်ပါတယ်ကောင်းကင်ကနေရိုက်ယူရမလို့ဘဲမှာလဲပုံလို့မလွတ်နိုင်ပါဘူးလို့ပြောခဲ့တာဖြစ်ပါတယ် AP သတင်းဌာနကပြီးခဲ့တဲ့လပိုင်းတွေတုန်းကထိုင်းနဲ့အင်ဒိုနီးရှားငါးဖမ်းလုပ်ငန်းကြီးတွေကမြန်မာနိုင်ငံသားတွေအပါအဝင်ယာနဲ့ချီတဲ့တငါသေးတွေကိုအင်ဒိုနီးရှားနိုင်ငံကျွန်းတွေပေါ်မှာချုပ်နှောင်ထားရှိပြီးကျွန်းပြုတ်ခိုင်းစေမှုတွေကိုဖော်ထုတ်ရေးသားပြီးတဲ့နောက်မှာတော့မြန်မာနိုင်ငံသား900ကျော်လို့ကဲတင်နိုင်ခဲ့တာဖြစ်ပါတယ်။အခုတခါမှာတော့ပါပွာနယူးဂီနီနိုင်ငံကမ်းလွန်မှာကျွန်းပြုတ်ခိုင်းစေခံထားရတဲ့တငါသေးတွေထပ်တွေ့ရတယ်လို့ AP သတင်းဌာနကရေးသားတာဖြစ်ပါတယ်။ပါပွာနယူးဂီနီအစိုးရကတော့နိုင်ငံတကာရွှေပြောင်အခြေချသူများဆိုင်ရာအဖွဲ့ IOM နဲ့ပူးပေါင်းဆောင်ရွက်နေပြီးသူတို့ကမ်းလွန်မှာလူမောင်ခိုကူးမှုမတွေ့ရဘူးလို့ပြောဆိုထားပါတယ်။စုံစမ်းစစ်ဆေးမှုတွေကိုတော့ဆက်ပြီးတော့လုပ်ကိုင်နေပါတယ်လို့လည်းပြောပါတယ်။ဒါပေမဲ့အရင်အင်ဒိုနီးရှားနိုင်ငံဘန်ဂျီနာကျွန်းမှာကျွန်းပြုတ်ခိုင်းစေခံရပြီးပြန်လွတ်လာသူတချို့ကတော့ငါးဖမ်းလေတွေကိုနိုင်ငံအလံပြောင်းပြီးအလုပ်လုပ်နေကြတာတွေရှိတယ်လို့ပြောပါတယ
်။အဲလေနေမက်ပြောင်းလိုက်တယ်။လေနေမက်ပြောင်းတယ်ဆိုတာကျွန်တော်ဒီလိုအထက်သားပြမှာနံပါတ်ရေးလိုက်တယ်။နံပါတ်ကြီးတော့အဲ့တော့တန်နဲ့ပြန်ရိုက်ခဲ့တယ်အောက်မှာကျွန်တော်လေနံပါတ်လိုရှိတယ်အဲအထက်သားပြန်ထိုက်ရိုက်လိုက်တာအလံလည်းတစ်ခါတည်းပြောင်းတာမောင်းအင်ဒိုနီးရှားနဲ့ထိုက်ပြီးပူသွားတဲ့ဝင်မယ်ဆိုတာလည်းပြောင်းလိုက
်မြန်မာနိုင်ငံတွင်စင်းရဲတွင်နဲ့တာကြောင့်ဒေသတွင်ထိုင်းနိုင်ငံဘက်ကိုရွှေ့ပြောင်းလှုပ်လှုပ်ကန်ကြသူတချို့ကတော့ငါးဘန်းလေတွေပေါ်မှာရောင်းစားခံချရပြီးအခကျင်းငွေမရပဲကျွန့်ပြုတ်ခိုင်းစေခံချရတာဖြစ်ပါတယ်ငါးဘန်းလေတွေပေါ်မှာမကြမ်းမမာဖြစ်တည်ဆုံခဲ့ကြရသူတွေရှိသလိုအများပြားတို့ဟာလည်းပျောက်ဆုံးနေစေဖြစ်ပါတယ်။ဒေသရင်းလူကုန်ကူးခံရသူအများစုကမြန်မာနိုင်ငံသားတွေဖြစ်တာကြောင့်မြန်မာနိုင်ငံဟာလူမောင်ခိုမှုတွေအတွက်စောင့်ကြည့်သွားရမယ့်နိုင်ငံတစ်ခုအဖြစ်အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနကထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာကနှစ်နှစ်ဆက်တိုက်သတ်မှတ်ဖော်ပြလိုက်ပါတယ်။ဒီကနေ့ထုတ်ပြန်တဲ့အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနရဲ့လူကုန်ကူးမှုဆိုင်ရာအစီရင်ခံစာမှာတော့မြန်မာနိုင်ငံသားတွေဟာအိန္ဒိယချင်းထိုင်းနိုင်ငံတရုတ်နိုင်ငံတို့ကိုသာမကအာရှနိုင်ငံတွေနဲ့အရှေ့အလယ်ပိုင်းဒေသတွေကအတမအလုတ်စီခိုင်းခံရသူတွေလိမ်လုံငန်းတွေမှာရောင်းစားခံနေရတယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံသားတွေလူမှောင်ခိုကူးခံနေရမှုတွေကိုတားဆီးနိုင်ဖို့ဒီထက်တိုးမြင့်လှုပ်ဆောင်ဖို့မြန်မာအာဏာပိုင်တို့ကိုတိုက်တွန်းလိုက်ပြီးပြီးခဲ့တဲ့နှစ်အတွင်းလူမှောင်ခိုမှုတိုက်ဖျက်ရေးလုပ်ငန်းတွေမှာမြန်မာဘက်ကတည်တာတဲ့တိုးတက်မှုမရှိဘူးလို့လည်းအစိုးရခန်းစာကထောက်ပြထားပါတယ်ရှင်။
မတ်တင်ကြီးထိုက်ပြောပြသွားတာဖြစ်ပါတယ်အခုတခါတော့မြန်မာနိုင်ငံရဲ့သတင်းတွေဘက်ကိုအလှည့်ပေးအောင်ပါခင်ဗျာလက်ရှိလွတ်တော့ ဥက္ကဋ္ဌဖြစ်တဲ့သူရဦးရွှေမန်းကိုသူရဲ့မူလမဲဆန္ဒနယ်မြေဖြစ်တဲ့ ZR3 မြို့နယ်ကမဲဆန္ဒရှင်300ခန့်လုံခန်းကလွတ်တော်ကိုယ်စားလှယ်ဖြစ်ကရုပ်သိမ်းပေးဖို့ရွေးကောက်ပွဲကော်မရှင်ကိုစာရေးသားတောင်းဆိုလိုက်တဲ့သူသတင်းတွေထွက်ပေါ်ခဲ့ပါတယ်။ခုလိုတောင်းဆိုတာကိုရွေးကောက်ပွဲကော်မရှင်အနေနဲ့ဆက်အရေးယူနိုင်ဖို့ဥပဒေမရှိသေးပေမဲ့ဒါဟာတက်မတော်အပါဝင်အစိုးရနဲ့ထိပ်ပိုင်းအစိုးရထိပ်ပိုင်းနဲ့အစိုးရပါတီကြားအကွဲပြဲဖြစ်တာကိုပြသလိုက်တာဖြစ်တယ်လို့သုံးသပ်နေကြပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးတီဘောမျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဦးရဲထွန်းရဲ့အမြင်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါပါခင်ဗျာ
။ဟုတ်ကဲ့ဦးရဲထွန်းခင်ဗျာကျွန်တော်ဒီလက်ရှိကြက်ကင်ဖွေရေးပါတီဥက္ကဋ္ဌပေါ့နော်သူရဥချွေမန်းကိုသူရဲ့မူလဒီမဲဆန္ဒနယ်မြေဖြစ်တဲ့ဇေယာတီမဲဆန္ဒနယ်မြေကနေပြီးတော့ဒီမဲဆန္ဒရှင်တချို့ကနေပြီးတော့ပေါ့နော်ဥပဒေချိုးဖောက်တဲ့အတွက်ပေါ့နော်လွှတ်တော်ကိုယ်စားလှယ်ဖြစ်ကနေရုပ်သိမ်းဖို့တောင်းဆိုတဲ့ဆိုတဲ့သတင်းတွေထွက်နေပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဦးရထွေးနည်းနည်းလေးရှင်းပြပေးပါလား
ဒီကဥရှင်မန်းကိုသူ့မြို့နယ်ကနေပြီးတော့ဒီလူတို့နှစ်ရာခိုင်နှုန်းကျော်တော်ကနေတောင်မှပြန်လဲရုပ်သိမ်းဖို့တင်တယ်ဆိုတဲ့ဥစ္စာကတော့အခုထွက်လာတဲ့သတင်းပါလေဒါနဲ့အဲ့ပြန်လဲရုပ်သိမ်းဆိုင်ရာဥပဒေဆိုတာကမထွက်လာသေးပါဘူ
းဟုတ်ကဲ့ဦးရထွေးအဲ့တော့ရွေးကောက်ပွဲကော်မရှင်အနေနဲ့အခုလိုဒီလွှတ်တော်ကနေဥပဒေပြဋ္ဌာန်းမထားတော့လဲပဲပေါ့နော်ကိုယ်စားလှယ်တဦးကိုဒီရုပ်သိမ်းနိုင်ခွင့်အနေထားမျိုးရော
မရှိပါဘူးကွာတော်တော်ကြီးကဥပဒေမှာဆိုထားတာကတော့အဲ့လိုလွှတ်တော်ကိုယ်စားလှယ်ကိုတာဝန်မှပြန်လဲရုပ်သိမ်းနေလို့ရှိရင်သူ့ဒေသမဲဆန္ဒရှင်ကိုယ်စားလှယ်ဝမ်ပါဆန်းကနေလက်မှတ်ထိုးပြီးတော့ကော်မရှင်ကိုတင်ကြားရမယ်ဆိုထားတဲ့အပိုက်တစ်ပိုက်ရှိပါတယ်အဲ့ဒီနောက်ပိုင်းမှာဆက်ပြီးပြောထားတာကတော့ကော်မရှင်အနေနဲ့ဥပဒေနဲ့အညီဆက်လက်ဆောင်ရမ်းခါရရမယ်လို့ပါပါတယ်။အဲဥပဒေနဲ့အညီလို့ပြောရတဲ့ကြောင့်အဲဥပဒေရှိအောင်လို့ကော်မရှင်ကဥပဒေကြမ်းရေးပြီးတော့အစ်တော်ကိုတင်ထားတာကြာပါပြီ။အဲဒီကဥပဒေကြမ်းဟာအစ်တော်ကနေဒီနေ့တိုင်းဆက်မလာသေးပါဘူး။အကြောင်းကတော့ဒီပြည်သက်တော်အနေနဲ့1%လက်ခံတုံးကလည်းတိုင်တန်းနိုင်တယ်ဆိုတဲ့အခြေအဟာစိတ်ပြီးတော့နည်းလုံးနဲ့ဒါမှမဟုတ်ဒီတခန်းချက်ကိုပြီးခဲ့တဲ့ကောင်းကင်ချေကဥရပြင်ဆင်ရေးမှာပြင်ဖို့ကြိုးစားခဲ့ပါသေးတယ်။ပြီးတော့လည်းအဲ့ဒါမအောင်မြင်ခဲ့ပါဘူး
။ဟုတ်ကဲ့ဥရထင်။အခုဒီမဲဆန္ဒနယ်မြေဇေယျသီရီပေါ့နော်။အခုလိုနယ်မြေမျိုးကနေပြီးတော့ဖြစ်လာတာဆိုတော့နောက်ွယ်မှာရှိနေတဲ့အနေထားရော
။ဒါတော့ဥရှင်မန်းကိုသူ့ရဲ့မဲဆန္ဒနယ်ကပြန်လည်ရုပ်သိမ်းဖို့တောင်းဆိုနေဆိုတာဟာစစ်စောကလေးကတည်းကကြားပါတယ်။ကလဟာလသဘောမျိုးနဲ့တင်းဖြစ်နေတာကြားပါပြီ။အဲဒီလောက်ကလည်းဆိုရင်ကျွန်တော်တက်တော်တဲ့မှာဘာလို့ချေတာဥစဉ်ကခုံရုံးကိုဆက်ဆက်ပြစ်တင်ပြီးတော့ဖြုတ်ချဟိုကြိုးစားပြီးတော့နောက်ပိုင်းမှာတစ်ခါတန်ပြန်အနေနဲ့ဖြစ်တော်ကိုယ်စားလှယ်ပြီးဖြစ်တော်ဥက္ခရေလို့ပုံပုံလေးဘလို့ရည်ရည်နိုင်ကြလဲလို့စဉ်းစားတဲ့အခါမှာဒီဆက်ဆက်ပြစ်တင်နိုင်တယ်ဆိုတာကိုတွေ့ရတယ်။အခုနောက်ပိုင်းမှာတော့အစိုးရအဖွဲ့ကိုဖြစ်တော်ကနေပြီးတော့ဒီရည်ရည်ဆောင်ရွက်လာတာလေးဒီတော့ပုံမှာတာဒီရဲ့နာမည်မသိဖို့အတွက်အမြင်လာတာလေဒီလိုတက်စားလို့ဖြစ်လာပြီးတဲ့နောက်ပြန်လည်ပြီးတော့တစ်ဖက်ကနေတုံ့ပြန်တယ်လို့ကျွန်တော်ထင်ပါတ
ယ်ဟုတ်ကဲ့တစ်ဖက်ကဆိုတာဘယ်ဘက်ကိုဆိုလိုတာလဲမသိ
ဘူးဒီကိစ္စတော့အစိုးရဘက်ပေါ့လေဒီကတော့ဒီကတမတော်နဲ့အစိုးရနဲ့ကဒီနေရာမှာတော့ဟိုတော်တော်လေးတစ်ဖက်အနေနဲ့ရှင်းနေလို့ရတာပေါ့လေဒီပြောင်းပြီးတဲ့ပုံစံပါပြီးအနေဘက်ကဆိုရှင်ရဥရှင်မှန်းပေါ့
ဟုတ်ကဲ့ရတယ်အဲ့တော့အခုလိုဖြစ်နေတဲ့ပြဿနာကဒီနောက်ဆက်တွဲအနေနဲ့ပေါ့နော်ဒီအစိုးရနဲ့ဒီလွှတ်တော်အကြမ်းတမ်းမှာဒီရွေးကောက်ပွဲမတိုင်ခင်ပေါ့တင်းမှန်မှုတွေပိုများလာမဲ့လာလာရှိနိုင်ပါလ
ားဒီလိုပဲသုံးသပ်ကြပါလေအခုကျွန်တော်မှာပေါ့နော်ဦးရှင်မန်းကောင်းဆောင်တဲ့အင်ဂျင်ဘုံကြီးပါတီနဲ့ဦးသိန်းစိန်ကောင်းဆောင်တဲ့အစိုးရအဖွဲ့တွေကြားမှာအတင်းတန်းတန်းပြစ်ပတ်တွေဖြစ်လာပြီးတော့တကယ်ဘုံကြီးပါတီအနေနဲ့အစိုးရအဖွဲ့ဝင်တချို့ရွေးကောက်ပွဲပြန်လည်ဝင်ဖို့အတွက်လက်ခံလို့မရှိဘူးအကြောင်းမို့လို့ဒီကိစ္စဟာဆိုလို့ရှိရင်တော့ဒီသူတို့အဖွဲ့အစည်းမှာပြည်သူ့လူမျိုးအောင်ကျဲနေပြီဆိုတာကိုဒီမောင်းထုတ်ပြလိုက်တာပဲဖြစ်ပါတ
ယ်။ဟုတ်ကဲ့အဲ့တော့ဒီနေရာမှာသူရဥရှင်မန်းကိုဘာကြောင့်မလို့ဒီတက်မတော်ကောင်းဆောင်ဟောင်းတယောက်လည်းဖြစ်တယ်နော်။အခုလိုမျိုးဒီဆိုရနဲ့တက်မတော်ဘက်ကနေပြီးတော့မလိုမလားတက်ခိုက်မှုတွေဖြစ်လာတယ်လို့ယူဆပါတယ်။
တိုင်းနဲ့စာထဲမှာပေါ်ပြထားတာကတော့ဘယ်လိုခြေကဥရပြင်းစီကိစ္စလုပ်တဲ့အချိန်မှာသူ့တော်နိုင်ကတယောက်နေနဲ့မဲမတေးရလို့ကြက်ထန်းထားတဲ့ရှိရနဲ့ဒီကမဲပေးခဲ့တယ်ပေါ့။အပြီးတော့တက်မတော်ကိုလည်းအဲတိတ်ခါကြအောင်တော့ဒီဒီဒီကဆန့်ကျင်လာအောင်ဖြစ်တော်ထဲမှာဆွဆွဲပြောဆိုတာတွေရှိတယ်ဆိုပြီးတော့အဲ့ဒီလိုညှင်းထားတာတွေရှိပါတယ်တက်မတော်ကကိုယ်စားလှယ်ပြီးအနေနဲ့အဲ့ဒီဘာလို့ပြောချင်တာဦးတို့ပြင်ချင်ကြိုးစားနေကြတာကအတော့ကိုစိတ်ထဲမှာ ခံစားချက်ဖြစ်တယ်လို့ခံမှန်းမိရတယ
်ဟုတ်ကဲ့ကျေးဇူးအများကြီးဒီမှာလေဦးရထွန်းခင်ဗျာ
ဒီဘောမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရထွန်းကိုကိုဝင်းမင်းဆက်သွယ်မေးမြန်းခဲ့တာပါအခုတခါတော့တိုင်းရင်းသားပါတီတစ်ခုဘက်ကိုကြည့်အောင်ပါကချင်လူမှုရဲ့လိုအပ်ချက်ကိုပိုပြီးဖြည့်ဆည်းနိုင်ရေးအတွက်ကချင်ပြည်နယ်ဒီမိုကရေစီပါတီ KSDP ဟာပြည်နယ်လွှတ်တော်ကိုယ်စားလှယ်နေရာအလုံးကိုအဓိကထောက်ဝင်ရှင်ပြိုင်သွားမှာဖြစ်တယ်လို့ KSDP ပါတီဥက္ကဋ္ဌဒေါက်တာဒူးကြကပြောဆိုလိုက်ပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကတင်ပြပေးမှာဖြစ်ပါတယ်ဗျာ
လက်ရှိကချင်ပြည်နယ်အစိုးရမှလုတ်ပိုင်ခွင့်နည်းနေတယ်လို့လူမှုအကျိုးလှုပ်ဆောင်နေတာလဲနည်းနေတာကြောင့်သူတို့ KSDP ပါတီကကချင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်နေရာအလုံးကိုအဓိကထားဝင်ရောက်ရှင်ပြိုင်သွားမှာဖြစ်တယ်လို့ကချင်ပြည်နယ်ဒီမိုကရေစီပါတီ KSDP ရဲ့ဥက္ကဋ္ဌဒေါက်တာတူးကြက VOA ကိုပြောဆိုလိုက်တာပါသူကိုယ်တိုင်လည်းပြည်နယ်လွှတ်တော်ကိုယ်စားလှယ်လောင်းအဖြစ်မြေကြီးနားမြို့နယ်ကနေဝင်ရောက်ရှင်ပြိုင်သွားမှာဖြစ်တယ်လို့ဒေါက်တာတူးကြကပြောပါတယ
်ကျွန်တော်အခုစွန့်ကပ်ထားတာကကချင်ပြည်နယ်ပြည်နယ်လွှတ်တော်မှာဝင်ရောက်ရှင်ပြိုင်တယ်ဒီနယ်လွတ်တော်ဆဲနေရာမှာမကြီးနာမြို့နယ်မဲဆန္ဒနယ်ပြည်ပါဝင်ရောက်ချင်ပြန်ဖို့ဆွံ့ချက်ထားပါလေကျွန်တော်ပါတယ်လည်းနဲ့ဒီပြည်နယ်လွတ်တော်ကိုပဲအထူးဥစားပေးတော့မှဒီလာမယ့်ရွက်ောက်ပွဲမှာဝင်ရောက်ရှင်ပြန်တော့ဖို့စစ်စစ်နေတာဖြစ်ပါလေ2010ရွက်ောက်ပွဲလွန်ကာလမှာပြန်လည်ဖွဲ့စည်းသွားမယ်ဒီပြည်နယ်လွတ်တော်နဲ့ဒီပြည်နယ်အစိုးရဟာဒီပြည်နယ်ရဲ့အကျိုးပြုလို့ထို့အကျိုးကိုအမှန်တကယ်တက်တက်ကြွကြွနဲ့ပုံဖော်လို့ဆောင်သွားနိုင်တဲ့ဒါတော့အစိုးရဖြစ်လာအောင်ကျွန်တော်ပါတီနဲ့လည်းပါဝင်ဆောင်ရွက်သွားဖို့ဆန္ဒရှိပါတယ်
။2010ရွေးကောက်ပွဲကနေတက်လာတဲ့ကချင်ပြည်နယ်အစိုးရရဲ့လှုပ်ဆောင်မှုတွေဟာအားရစရာမရှိဘူးလို့ဒေါက်တာတူးကြကဝေဖန်လိုက်ပါတယ
်။အခုလက်ရှိအခြေအနေကိုပြောမယ်ဆိုတော့အဓိကတော့ဒီအနာခွင့်ဝေးရကအဲ့ဒါဘိုးချုပ်ကံမောများနေသေးတယ်ဒါကြောင့်လို့ဒီပြည်နယ်အစိုးရနဲ့လည်းလှုပ်ပိုင်ခွင့်တိတ်လေးနေရှိတာပေါ့အကြံပေးလို့နိုင်တာလည်းတိတ်မရှိပါဘူး။အားရစရာမကောင်းပါဘူး။ဒါကြောင့်မလို့ဒီလာမယ့်အချိန်ခါမှာဒီနယ်အစိုးရလက်ထက်မှာအာဏာပုံကိုရရှိလာအောင်ဒီနယ်လွတ်တော်တွေမှာလည်းလုပ်ပိုင်ခွင့်ပုံကိုရရှိလာအောင်ကျွန်တော်ကြိုးစားလာဖို့ပဲရှိတယ်
။ဒီ2015ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတဖို့ဆိုရင်အဓိကပြဿနာဖြစ်နေတဲ့မဲစင်းရင်မှားယွင်းနေတဲ့ကိစ္စကိုအလေးထားပြင်ဆင်ဆောင်ရွက်ပေးဖို့လို့ကြောင်းဒေါက်တာတူးကြကထောက်ပြပါတယ်။
ဒီကောက်ခွဲကတရားမျှတမှုဆဲအပိုင်းမှာတော့ဆွေးရင်ဆွေးချက်ရှိပါတယ်အဲ့ဒါအဓိကပါလဲဆိုချင်အခုမင်းသိချင်းပါတယ်အဲမင်းသိချင်းကမမမကန်ဖြစ်နေတာကိုသိနေရတဲ့အတွက်အဲ့ဒါဒီမင်းသိချင်းကိုမမကန်ကပြန်ဖြစ်အောင်ကော်မရှင်ကအတန်းနဲ့ဆုံးပြန်ပြီးတော့ပြင်ပေးနိုင်မယ်ဆိုလို့ရှိရင်တော့ဒါတော်လည်းအချိန်နဲ့တောင်းလာနိုင်ပါတယ်ပြင်ပေးဖို့လည်းတောင်းဆိုချင်ပါတယ
်ကချင်ပြည်နယ်မှာသူတို့ KSDP ပါတီသားအနိုင်ရခဲ့ရင်ဖွဲ့စည်းပုံပြင်ဆင်ရေးအတွက်အခြားအင်အားစုတွေနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့ကချင်ပြည်နယ်အစိုးရအားကောင်းပြီးလူမှုအတွက်ပိုအလုပ်လုပ်လာအောင်ဆောင်ရွက်သွားမယ်လို့ဒေါက်တာတူးကြကဆိုပါတယ်
။ကျွန်တော်ပါတီအနေနဲ့ရှင်တော့လွတ်တော်မှာပါရေးစစ်တွေညီညာရေးပို့ဆောင်တော့ကျွန်တော်အားပေးတော့မယ်။အဲ့တော့ဖွဲ့စည်းချက်ကဥပဒေပြင်တဲ့နေရာမှာလည်းကျွန်တော်အကျိုးပေါင်းဆောင်ရွက်သွားဖို့ရှိပါတယ်။အပြင်အစိုးရဘိုင်းဆိုင်ရာကိုပြောမယ်ဆိုရင်ဒါဌာနတိုင်းဌာနတိုင်းဒီလိုလိုထောက်တဲ့ဒါတာနန်ဆုံးကျောပန်တို့ဆောင်တဲ့အစိုးရမျိုးဖြစ်ပေါ်လာအောင်ကျွန်တော်ပါတီနဲ့ကျောစာလို့ဆောင်တော့ရှိပါလေ
ကချင်ပြည်နယ်မှာမြို့နယ်ပေါင်း18မြို့နယ်ရှိပြီးမဲဆန္ဒနယ်မြေ66နေရာရှိကြောင်းအဲ့ဒီထဲမှာပြည်နယ်လွှတ်တော်ကိုယ်စားလှယ်အတွက်36နေရာအမျိုးသားလွှတ်တော်အတွက်12နေရာနဲ့ပြည်သူ့လွှတ်တော်အတွက်18နေရာသတ်မှတ်ထားပါတယ်KSDP ပါတီကတော့အဲ့ဒီမဲဆန္ဒနယ်မြေ66ခုစလုံးကိုဝင်ရောက်ရှင်ပြိုင်သွားမယ်လို့ဆိုပါတယ် KSDP ပါတီကိုကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ဒုဥက္ကဋ္ဌဟောင်းဒေါက်တာတူးကြကဦးစီးထူထောင်ခဲ့တာဖြစ်ပြီးတီထောင်ကစားမှာကချင်ပြည်နယ်တိုးတက်ရေးပါတီ KSPP နာမည်နဲ့မှတ်ပုံတင်ခဲ့ပေမဲ့အစိုးရကခွင့်မပြုတာကြောင့် KSDP ပါတီအနေနဲ့မှတ်ပုံတင်ရမှာ2013ခုအောက်တိုဘာလမှာရွေးကောက်ပွဲကော်မရှင်ကခွင့်ပြုခဲ့ပါတယ်ခင်ဗျာ
ဒီ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
အမေရိကန်တန်ကနေဇူလိုင်လ28ရက်အင်္ဂါနေ့မနက်ခင်းမြန်မာဘာသာအစီအစဉ်လေးကိုမနက်9နာရီထိလိုင်းဒိုမီတာ30 40 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုအစီအစဉ်ဒုတိယပိုင်းမှာနားဆင်ရမှာကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်လေးကိုနားဆင်ရမှာဖြစ်သလိုအပတ်စဉ်စီးပွားရေးကဏ္ဍမှာဆိုရင်တော့
ဆိုးရတော်ရီလိုက်ပြီးရှိနေကြတာတော့အဲ့ဒါတော့မဟုတ်ဘူး။ဒီလိုတည်တော့ပါ။ဘာမှစီးပွားအကြောင်းမရှိဘူး။နိုင်ငံကြီးတွေကျွန်တော်ရဲ့အကြောင်းအရာကအဲ့ဒီနိုင်ငံကြီးကအခုအဲ့ဒီလိုက်ရှိနေရဆိုတဲ့တကယ်ဆို
မနိုင်ငံမှာဒေါ်လာဈေးတက်ပြီးမြန်မာကျပ်ငွေတန်ဖိုးကျဆင်းတာနဲ့ပတ်သက်လို့ဒုတိယပါမောက်ခချုပ်ဟောင်းဦးကျော်မင်းထွန်းနဲ့ဆက်သွယ်မေးမြန်းထားတာကိုဒီတစ်ပတ်မှာနားဆင်ရမှာပါ။ဒါပြင်သုဒ္ဓဆောင်တဲ့အမေရိကန်တခွင်အစည်းအဝေးကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးမှာပါ။ဒီထဲကမှအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုနားဆင်ရမှာဖြစ်ပါတယ်။ဦးစံမိုးဝေကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ။
ပထမဆုံးတင်ပြပေးမှာကတော့ AWR online journal မှာ NLD ပါတီကိုပြည်သူလူထုကမထောက်ခံဘူးဆိုရင်အာနာဆွဲကင်ထားမှာမဟုတ်ဘူးဆိုပြီးတော့ဒေါအောင်ဆန်းစုကြည်ကပြောဆိုတဲ့အကြောင်းစလိုက်တန့်စင်ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။တနင်္ဂနွေနေ့ AWR တိုင်းမော်လမြိုင်ကျွန်းမှာလူပေါင်း1000ကျော်တက်ရောက်ခဲ့တဲ့လူထုတွေ့ဆုံပွဲမှာအဲ့ဒီလိုပြောကြားသွားတာဖြစ်တယ်လို့ဆိုပါတယ်။ရွေးကောက်တင်မြှောက်ပြီးတဲ့နောက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုမနှစ်ချိုက်တော့ဘူးဆိုရင်အတားတကြီးပဲဆင်းပေးမှာပါ။အာနာကိုဖက်တွယ်ထားမှာမဟုတ်ဘူးလို့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါ်အောင်ဆန်းစုကြည်ကလူလူကြီးကိုပြောတဲ့အကြောင်းရေးသားထားပါတယ်။လာမယ့်နိုဝင်ဘာလမှာပြုလုပ်မယ့်ရွေးကောက်ပွဲကနေထွက်ပေါ်လာမယ့်ရလဟာအရေးပါတဲ့အကြောင်းတိုင်းပြည်ရဲ့အနာဂတ်အပြောင်းလဲတစ်ခုကိုဖြစ်ပေါ်စေနိုင်မှာဖြစ်တဲ့အကြောင်း NLD ပါတီကိုမဲပေးဖို့လည်းတိုက်တွန်းသွားတယ်လို့ဆိုပါတယ်။အမျိုးသားပြန်လည်ရင်ကြားစေရေးဟာမြန်မာနိုင်ငံအတွက်အလွန်အရေးကြီးတယ်လို့ရွေးကောက်ပွဲအနိုင်ရရှိခဲ့မယ်ဆိုရင်ချက်ချင်းအစိုးရတရက်ဖွဲ့စည်းဖို့အဆင်သင့်ရှိတယ်လို့လည်းပြောကြားသွားတယ်လို့ရေးသားထားပါတယ်။ရွေးကောက်ပွဲမှာအပြည့်ဝသာအနိုင်ရခဲ့မယ်ဆိုရင်မိသားစုထဲမှာနိုင်ငံသားရှိတဲ့အတွက်တိုင်းပြည်ကိုခေါင်းဆောင်လုပ်ပိုင်ခွင့်ပိတ်ပင်ထားတဲ့2008ခုနှစ်အခြေခံဥပဒေပါပုံမှန်59စလုံးလိုပုံမှန်မျိုးတွေကိုပြင်ဆင်နိုင်အောင်ကြိုးပမ်းသွားမှာဖြစ်တယ်လို့လည်းပြောဆိုသွားတဲ့အကြောင်းရေးသားထားပါတယ်အပြည့်စုံကို arawadi.org မှာဖတ်ရှုနိုင်ပါတယ်နောက်ဆက်လက်တင်ပြပေးချင်တာကတော့ The Times of India သတင်းစာရဲ့ editor အဘော်ဖြစ်ပါတယ်အိန္ဒိယနဲ့မြန်မာနယ်စပ်ဒေသစီမံခန့်ခွဲမှုနှစ်နိုင်ငံစစ်ဖက်ဆိုင်ရာဆက်ဆံရေးဦးစားပေးဆွေးနွေးဖို့အတွက်မြန်မာစစ်ဦးသီးချုပ်ဟာအိန္ဒိယနိုင်ငံကိုရောက်ရှိနေတယ်ဆိုပြီးတော့ခေါင်းစဉ်တက်ရေးသားထားတာပါမြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာအရေးပါတဲ့အိန္ဒိယနိုင်ငံ၄ရက်ကြာခီးစဉ်ကိုတနင်္ဂနွေနေ့မှာစတင်ခဲ့တယ်လို့ရေးသားထားပါတယ်မိုင်ပေါင်း1000ကျော်ရှည်လျတဲ့နှစ်နိုင်ငံနယ်စပ်တစ်လျောက်လုံခြုံရေးအခြေအနေတွေပုံမှန်ကောင်းမွန်အောင်ပြုလုပ်ဖို့အရေးကိစ္စပါဝင်တယ်ဆိုပြီးတော့လည်းရေးသားထားပါတယ်မြန်မာကာကွယ်ရေးဦးစီးချုပ်ဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံမှာဖြစ်တယ်လို့ဇူလိုင်လ28ရက်နဲ့29ရက်နေ့တွေမှာအိန္ဒိယကာကွယ်ရေးဝန်ကြီးအပါအဝင်ကြီးရည်လီဦးစီးချုပ်တွေနဲ့လည်းတွေ့ဆုံဖို့စီစဉ်ထားတယ်လို့ရေးပါတယ်။ပြီးခဲ့တဲ့လတုန်းကအိန္ဒိယနိုင်ငံရဲ့အရှိမျောက်ဖွဲ့ပိုင်းမှရှိတဲ့ NSCN ကပ်ပလန်သဘုံအဖွဲ့ကိုမြန်မာနိုင်ငံနယ်နိမိတ်အတွင်းထိလိုက်လံပြီးတော့တက်ခိုက်ခဲ့တာနဲ့ပတ်သက်ပြီးတော့မြန်မာဘက်ကစိတ်မသက်မသာဖြစ်နေပုံရတယ်လို့လည်းရေးသားပါတယ်။ဇွန်လ၄ရက်နေ့ကမနီပူပြည်နယ်မှာအိန္ဒိယတပ်သား18ယောက်ကိုခြုံခိုတိုက်ခိုက်ခဲ့ပြီးတဲ့နောက်တေဆုံးခဲ့ရတဲ့အတွက်လိုက်လံတိုက်ခိုက်ခဲ့ရမှာအောင်မြင်မှုရရှိတဲ့အကြောင်းအိန္ဒိယဘက်ကတော်တော်လေးဂုဏ်ယူနေပေမဲ့နောက်ဆက်တွဲပြဿနာတွေပေါ်ပေါက်လာစေတယ်လို့လည်းဆိုပါတယ်။အခုဆိုရင်မြန်မာဘက်ကအဲ့ဒီနေဆက်ဒေသကိုတပ်ဖွဲ့ဝင်6000လောက်စေလွှတ်ထားပြီးတော့နောက်ထပ်အိန္ဒိယဘက်ကကျူးကျော်တာမျိုးမဖြစ်အောင်ပြင်ဆင်ထားတယ်လို့အတိမပြုတ်နိုင်သေးတဲ့သတင်းတွေကထွက်ပေါ်နေတဲ့အကြောင်းထောက်ပြရေးသားထားပါတယ်။အိန္ဒိယနိုင်ငံအနေနဲ့ကတော့နှစ်နိုင်ငံနေဆက်တဝိုက်မှာအခြေစိုက်နေတဲ့ NSCN Kaplan ULFA UNLF PLA KYKL KCP အစရှိတဲ့အဖွဲ့တွေကိုမြန်မာအစိုးရကနှိမ်နှင်းဖေရှားပစ်စီလိုတဲ့ဆန္ဒရှိနေပါတယ်။အိန္ဒိယကလည်းမြန်မာနိုင်ငံအတွက်စီရေးအကူအညီနဲ့လက်ကျင်ရေးတွေထပ်မံဖြည့်တင်းပေးဖို့ကတိပေးထားတဲ့အကြောင်းစသဖြင့်ရေးသားထားပါတယ်။အပြည့်စုံကို The Times of India သတင်းစာမှာဖတ်ရှုနေပါတယ်ခင်ဗျာ။နောက်ဆုံးတင်ပြပေးချင်တာကလည်းဆောင်းပါရှင်ဝေမိုးရေးသားထားတဲ့ AWD online magazine ပေါ်ကဆောင်းပါတစ်ပုဒ်ဖြစ်ပါတယ်။အချင်းချင်းသဘောထားကွဲလွဲနေကြတာဟာမြန်မာနိုင်ငံရေးကိုပုံဖော်နေတာပဲဆိုတဲ့အထိပ္ပယ်နဲ့ခေါင်းစဉ်တက်ထားပါတယ်။မြန်မာနိုင်ငံရဲ့ပြည်တွင်းနိုင်ငံရေးအကြောင်းပြောမယ်ဆိုရင်စစ်တပ်ကကြီးစိုးထားတဲ့ဥသိမ်းစိန်အစိုးရနဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အတိုက်ခံအကြောင်းကိုသာပြောနေကြတတ်လိမ့်ရှိပါတယ်တဲ့။စိတ်ဝင်စားဖို့ကောင်းတာကစစ်တပ်နဲ့အာဏာရပါတီရဲ့အရေးကိစ္စဖြစ်တယ်လို့ရေးသားပါတယ်။လက်ရှိအာဏာရပြည်တော်စုကြန့်ခိုင်ဖွံ့ဖြိုးရေးပါတီဆိုတဲ့ဟာစစ်တပ်ရဲ့အုပ်ချုပ်မှုကိုတရားတည်းစောင့်ထိန်တဲ့ပါတီဖြစ်ပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့အနှောင့်အဖွဲ့ကင်းသွားလို့တဲ့သဘောမျိုးပြတ်တာလာတယ်လို့ရေးသားထားပါတယ်။မ မကြသေးခင်ကပဲဥပဒေပြုတဲ့အခန်းကဏ္ဍမှာစစ်တပ်ရဲ့ဗဟိုချုပ်ကန်မှုစနစ်ကိုထင်ဟပြသနေတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ကြက်ခိုင်ဖွံ့ဖြိုးရေးပါတီအမတ်တွေကစ조사ခဲ့ကြတာကိုထောက်ပြပြီးတော့ရေးသားထားတာဖြစ်ပါတယ်အပြည့်စုံကို erabri.org မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုဥဆံမိုးရဲ့စူးစီးတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတခါတော့ American Indian သုံးနှုန်းမနက်ခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ဒေါ်လာလာတန်ကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ဒီကနေ့တင်ပြမယ့် idiom အသုံးကတော့
bare-faced liar
ဖြစ်ပါတယ်စာလုံးပေါင်းက b a r e f a c e d bare-faced ကမျက်နှာပြောင် l i a r liar ကလိမ်ညာတဲ့သူလို့ဓာတ်ရိုက်အဓိပ္ပာယ်ရပါတယ် idiom ဆိုတဲ့သဘောပိုက်အဓိပ္ပာယ်ကတော့ကျမတို့မြန်မာမှာလည်းရှိတဲ့အတိုင်းပါပဲမျက်နှာပြောင်တိုက်လိမ်တဲ့လူသူတို့ပြောရရင်တော့ပြောင်းလိမ်တဲ့လူပေါ့ဒီလိုလိမ်ညာသူဟာလိမ်ရမှာကိုမရှိတဲ့လူလွယ်လွယ်နဲ့လိမ်တဲ့လူလိမ်ဖို့လည်းနှခါမစင်းစားတဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Grove ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် That bare-faced liar stole my watch and said he'd found it
အဲ့ဒီပြောင်းလိမ်တဲ့လူကကျွန်တော်နာယီကိုခိုးခဲ့ပြီမေသူရှာတွေ့ခဲ့တာလို့ပြောခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ That bare-faced liar stole my watch and said he'd found it.
လူတူကပြောင်းလဲနေဆိုရင်ဘယ်လိုပြောမလဲ?
Bare-faced liar.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။စီစဉ်တင်ဆက်တဲ့မြန်ခင်းအိလိစာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်အရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ရမှာပါမြန်မာနိုင်ငံမှာကျပ်ငွေတန်ဖိုးတွေချပြီးဒေါ်လာတန်ဖိုးတွေမြင့်တက်နေတာဟာကမ္ဘာငွေကြီးဈေးကွက်ကြီးတစ်ခုလုံးမှာဒေါ်လာတန်ဖိုးမြင့်တက်နေတာကြောင့်ဖြစ်တဲ့အပြင်မြန်မာနိုင်ငံမှာဝန်ထမ်းလာစာတွေတိုးမြင့်ပေးလိုက်တာနဲ့လူလူကြားစိုးရိမ်မှုတွေရှိနေတဲ့အတွက်ဖြစ်တယ်လို့စီးပွားရေးတက္ကသိုလ်ငြိမ်းစားဒုတိယပါမောက္ခချုပ်ဦးကျော်မင်းထွန်းကပြောပါတယ်မြန်မာနိုင်ငံအတွင်းဒေါ်လာဈေးတက်နေတဲ့အခြေအနေနဲ့ပတ်သက်လို့ဦးကျော်မင်းထွန်းနဲ့ဆက်သွယ်ပေးမြန်ပြီးအခုသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာအပိုင်းတစ်ဖြစ်တဲ့ကိုဇော်ဝင်းနိုင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ဒေါ်လာဈေးတွေမြန်မာနိုင်ငံမှာတက်နေရတဲ့အဓိကအကြောင်းရင်းကဘာများလဲဆရာ
အဓိကအကြောင်းရင်းကတော့ဟိုခံမလို့ပဲခံမရတာပေါ့နော်ကျနိုင်ကြအကြောင်းမျိုးတော့ကျွန်တော်တို့တစ်ခေါက်ကရောင်းရမ်းနဲ့ပြောပြီးဟိုအဓိကအကြောင်းရင်းလို့ပြောရင်တော့အဓိကအကြောင်းအကြောင်းကအကြောင်းတော့မဟုတ်ဘောအကြောင်းမကုန်လို့အများကြီးတိုက်ဆိုင်သွားတာပေါ့နော်အဲ့တော့ဟိုနိုင်ငံတကာကလည်းဟိုနိုင်ငံတကာအချိန်မီမှာလည်းဒေါ်လာဈေးကတက်တယ်ဒေါ်လာတန်ဖိုးကတက်တယ်အရင်စီးပွားရေးကကောင်းလာပြီးတော့သူ့ရဲ့ဒီငွေကြေးပေါ်လူစီကလည်းဟိုပုံပေါ်များဟုတ်ကဲ့ပေါ်လစီအမီတော့ကိုယ်တော်ရီပေါ်လစီရတော့မယ်ဒီဝါရီလည်းကောင်းလာတော့ဒေါ်လာကြီးရလဲဒေါ်လာတန်ဖိုးကလည်းတက်လာတယ်အဲ့ဒီအချိန်မှာပဲတခြားဒေါ်လာနဲ့ခြားနိုင်ငံကြီးတွေကလည်းခြားနိုင်ငံကြီးတွေကဒေါ်လာနဲ့ရှင်နိုင်ခြားနိုင်ငံအားလုံးကြီးပေါ့နော်ခြားနိုင်ငံအားလုံးအမှုကြီးကြတော့ပမာဏငွေလေးအိမ်မှာတောင်းဝန်ကြလာတာအဲ့ဒီအနေကြောင့်ကျွန်တော်တို့ကဒီဒီနောက်ပိုင်းလေးကိုရောက်လာတော့တခါ2015ရဲ့မှာဟိုပမာဏနိုင်ငံမှာနိုင်ငံပြည်တွင်းကလည်းသူကဒီအနာရေးပေါ်လစ်စီပေါ့နော်ဒီစကေပေါ့ဒီစကေပေါ်လစ်စီရလည်းပဲဒီမှာဘတ်ဂျက်ကလည်းဒီအတုံးသေးကြီးအများကြီးထွန်းရတယ်ဆိုတော့လူငွေရနည်းနည်းများလာတော့ဒီမှာလာစာတွေတိုးရဲအခုရောကျွန်တော်တို့ဒီခုနစိုးစိုးတိုးတက်မှုတွေဟိုအကုန်ငွေနည်းနည်းထုံးဆွဲတာဒီလည်းများတယ်ဆိုပြီးရင်းမှလည်းပြီးရင်းမှလည်းဒီဝါကြီးကဟိုသူကအဘွားရောနော်ငွေကြီးပေါွားရဲကြီးကြီးဖြစ်လာတယ်အဲ့ဒီဟာဒီဟာတော့ဒီဗမာငွေတန်ဖိုးချလာတဲ့အကြောင်းကြီးပဲတော့တခြားဟာဒီလည်းရှိလာတယ်ဒီအများကြီးပေါ့လေအဲ့ဒီအကြောင်းကြီးအားလုံးဟိုပြည်တွင်းကငွေတန်ဖိုးချဖို့အကြောင်းကြီးရဲ့ဒီကဒီဒေါ်လာတန်ဖိုးတက်တဲ့အကြောင်းကြီးရဲ့အဲ့ဒါတွေကဒေါ်လာနဲ့မြန်မာကျပ်ငွေလက်လက်မျိုးကြီးတက်လာတာပေါ့တက်လာတဲ့အချိန်မှာ ကျွန်တော်တခြားဟိုအရည်ရရှိရဟိုနိုင်ငံကြီးအကြောင်းကြီးတွေကအခုအေကော့ဘွေးနေပြီးလာတာနေညာလေတခြားမိမိတွေရှိမှာပေါ့
ဟုတ်ကဲ့ဆရာကျွန်တော်လည်းအဲ့ဒါလေးကိုမေးချင်တာဆရာဟိုနိုင်ငံကြီးဘက်ကပေါ့နော်ဒီဒေါ်လာဈေးတွေတက်တာနိုင်ငံကြီးများပါနိုင်သလားတချို့အပြင်မှာသတင်းတွေကြားနေတာကတော့ဆရာတော့ကြားလာတော့မသိဘူးဟိုအစိုးရနေပြီးတော့ဒေါ်လာတွေလိုက်စုနေတယ်ဆိုတဲ့ပုံစံမျိုးပေါ့နော်အဲ့လိုမျိုးသတင်းတွေထွက်နေတာလည်းပါတယ်ဒါပေမဲ့စောစောဆရာပြောသွားတဲ့အထက်မှာပါသလိုဒီနိုင်ငံတကာမှာလည်းဒီဒေါ်လာဈေးကတော်တော်ကိုတက်နေတာလေဟိုယူရိုနဲ့ရောဒီပေါင်စတာလင်နဲ့ရောအကုန်ပေါ့နော်ဂျပန်ယန်နဲ့ရောအကုန်လုံးသူကတက်နေတယ်ဆိုတော့အဲ့ဒါကလည်းဟိုမြန်မာနိုင်ငံကလည်းဟိုအဲ့ဒီအထက်မှာရောပါသွားတဲ့ပုံစံလားဒါမှမဟုတ်တစ်ဖက်မှာစောစောကကျွန်တော်ပြောသလိုကောလဟာလာထွက်နေတဲ့သတင်းတွေကလည်းဘယ်လောက်ထိများအကျိုးသက်ရောက်မှုရှိတယ်လဲဆရာအဲ့လိုမျိုးအစိုးရကဒေါ်လာလိုက်စုနေတယ်ပါညာဆို
ကောလဟာလာတော့ရန်အကျိုးသက်ရောက်မှုရှိတာဘာလို့ဆိုတော့နိုင်ငံရေးပြည်ရဲ့အကြောင်းမှာစိုးရဒေါ်လာတွေလိုက်ကြည့်ရှိတယ်ဆိုတာတော့အဲ့ဒါတော့မဟုတ်ဘူးကျွန်တော်သိတော့ပါဘာမှသိစရာအကြောင်းမရှိဘူးနိုင်ငံရေးပြည်ရဲ့ခြံစိုးရဲ့အကြောင်းညာကအဲ့ဒီနိုင်ငံရေးကအခုအဲ့လိုက်ချူနေရဆိုတော့တကယ်ဆက်တာဟောအဲ့ဒါနိုင်ငံကြီးအရာဟိုပေါ့နော်သူတို့ရဲ့ဒီနိုင်ငံကြီးကစားရတယ်ဖြစ်မှာပေါ့နိုင်ငံကြီးကဆိုးရလုပ်နေတယ်လို့ကျွန်တော်ဆိုတာမဟုတ်ဘူးအဆိုးရဟိုပဲအခုဒီမှာနိုင်ငံကြီးအတွက်ဒီတော့ပဲနေရတဲ့ကကြတော့ဒီမှာပြည်ထောင်ရဆိုင်ကြတော့မယ်အဲ့ဒီကကြတော့အဆိုးရဟိုအဲ့ဒါလက်ရှိအဆိုးရဟိုဟိုနေခုနပြောတဲ့ဒီခေါ်လာလာကြီးလည်းအများကြီးပေါ့အခုတစ်ခါကကိုရောလိုက်ပြောတယ်လို့ပဲအဲ့လိုကိုလည်းလည်းဒီလို live ဆူတယ်လို့ဒါကြီးကတကယ်ကြီးကြတော့လေတချင်းအတိုင်းတာနေညာလို့နေရတဲ့ကိစ္စကြီးကဒါကြီးတော့ဆောက်လို့နေရပဲအဲဒီမှာမိကြတော့မှဒီလိုဖြစ်တော့မှအเจ้าကြီးတိုက်ဆိုင်ပြီးအခုသူဖြစ်လာတော့မှဒီသတင်းညာပုံပြီးတော့ဟိုပြန်လန်းပြန်နှံ့ဒီခုနကကောလာလာရဲ့အကျိုးတရားမှုကကျွန်တော်တို့ခောက်ကပြောလို့ဒီရအဲ့တော့ဟိုဆူရင်တော့ဟာဒီပဲဆူရ live ဆူတယ်ကျွန်တော်ဆူရတက်တက်နဲ့ဒီလိုအဲ့ဒီဆိုအနေနဲ့ဒေါ်လာတွေလိုက်ပြီးတော့ဒီမှာဝယ်ပြီးရှုနေရအကြောင်းရှိအဲ့လိုဝယ်ပြီးလုပ်နေရတာမဟုတ်ဘူးသူတို့ဒီဒီဟိုမှာဘန်ဆမင်းနဲ့ပေါ့နော်သူတို့ဒီအဲရာဒီနော့ဆိုအောက်မှာရှိတဲ့ငွေကြီးသူကြည့်ဒါရီကသူတို့ဒီသွားလေပတ်နေတဲ့ဒီရန်နေရာပဲသူတို့ကြီးစောင့်ခွေလေပတ်နေတဲ့ရန်နေရာအဲ့ဒီမှာလိုက်ပြီးတော့ဝယ်ရဆိုတာတော့ကျွန်တော်ထင်တာကတော့သူကလိုက်ဝယ်ရအကြောင်းမရှိဘူ
းဟုတ်ကဲ့ဆရာ
ပုံကလေးကလုပ်ငန်းပိုင်းကြီးအနေနဲ့ဒေါ်လာကိုတုံးနေရတဲ့လုပ်ငန်းတွေကသူတို့ကအဲစိုးနေတာကိုကျွန်တော်တို့ခောက်ပြောလို့ပြောဟာဒီလိုတဲ့ရင်တော့ခုနတင်းရကနခေါ်လာလာရဲ့အကျိုးတရားမှုဆိုတဲ့အဲ့ဒီလူကဟာနောက်ချက်မှာဟလာဒီလိုပဲပါဖြစ်လို့ဒါမရှိရောညာမရှိရောအဲ့လိုမျိုးတွေပေါ့အဲ့လိုဟာအစိုးရနေခဲ့မှလည်းဒေါ်လာမရှိရောအခုလိုပြောတယ်လို့ဟာလိုက်ဝယ်ရတယ်ခါနေအဲ့ဒါကြီးရတဲ့ခေါ်လာလာကြီးပြည
့်ဟုတ်ကဲ့ဆရာဆိုတော့ဒီကိစ္စမှာအစိုးရကလည်းဆရာရှင်းပြသလိုဆိုရင်ဒါဟိုပေါ့ယုတ်တိမရှိတဲ့ကိစ္စဖြစ်နေတာပေါ့နော်တဘောကအစိုးရကိုယ်တိုင်ကလိုက်ပြီးစုနေတယ်ဆိုတာလည်းနောက်တစ်ဖက်မှာပုဂ္ဂလိကလုပ်ငန်းရှင်တွေ
ဖြစ်တယ်လို့ပဲလုပ်နေ
ဟုတ်ကဲ့ဟုတ်ကဲ့
ဒီမှာသူလိုက်ပြီးတော့ဒီလိုဖြစ်ရင်တိုင်းပြည်ရဲ့နာမည်သူကိုယ်တိုင်လည်းဥပမာဟိုနိုင်ငံကြီးကလည်းသူကိုယ်တိုင်ရဲ့အကျိုးဆက်ပြီးတော့ဒီအင်ဂျင်နီယာဂါဗာမန့်ကဆက်ပြီးတော့ဟာဝယ်မယ်ဆိုရင်တော့မှဒီတော့ဘုံရအောင်ပါလေ
ဟုတ်တယ်
ပြန်ရအောင်ညာမအဲ့ဒါကျတော့သူတိတ်ခါသူပြန်ချလို့ပြောဒီသူကဒီလိုပဲသူကရှိနေတော့မှအခုဒီကမှာရှိနိုင်ရင်တော့သူကရအောင်ဟိုထုတ်ရအောင်ပါလေ
ဟုတ်ကဲ့အစိုးရဘက်ကမဖြစ်နိုင်ဘူးเนาะပုဂ္ဂလိကလုပ်ငန်းရှင်တွေဘက်ကလည်းဒီသူတို့ဘက်ကစိုးရိမ်မှုတွေရှိမှာပေါ့တဘောကတွင်းကုံထုတ်ကုံကိစ္စတွေမှာတဘောကဒေါ်လာဈေးတွေတက်သွားတော့ဗမာပြည်ထဲမှာရှိတဲ့စီးပွားရေးလုပ်ငန်းရှင်တွေပဲထိခိုက်မှာဆိုတော့ဒီဟာကဒီလိုမျိုးဖြစ်အောင်တယောက်ယောက်ကတော့ကစားနေတယ်ဒါမှမဟုတ်လေအုပ်စုတစုကကစားနေတယ်စီးပွားရေးလုပ်ငန်းရှင်အုပ်စုပဲဖြစ်ချင်းဆိုရပါစို့နော်ဥပမာကစားနေတယ်ဆိုရင်ကအဲ့ fear ပေါ့နော်ဒီလူလူကြားထဲမှာကြောက်စိတ်ဝင်လာအောင်သူတို့ကနေပြီးတော့ကောလာဟာလာလွင့်နေတယ်ဆိုရင်အဲ့လိုမျိုးအုပ်စုတစုများရှိနေသလားဒါအဲ့လိုမျိုးလူတွေများရှိနေသလားအုပ်စုမဟုတ်တော့လူတွေပေါ့နော်ဆိုတော့စီးပွားရေးလုပ်ငန်းရှင်တွေကတော့သူတို့ဒီလိုမျိုးဈေးတက်တယ်ဆိုရင်သူတို့နစ်နာမှာပဲလေသူတို့ကတော့လုံနိုင်ပါမလား
ဒါနဲ့ဒီလိုလိုဝင်စီရလုတ်တဲ့လူတွေပေါ့။နောက်အဲ့လုတ်နေတဲ့လူတွေရှိတယ်ဆိုတာလေ။တမင်တကာကြီးတော့ဟိုလုတ်တဲ့လူရှိနေတယ်ရှိနေတယ်။ဒါပေမဲ့တမင်ကမဟုတ်ပဲနဲ့လေမရွယ်ပဲနဲ့အလူတယောက်ကဟိုလူတွေကလေဟာအဲ့လိုပဲပြေလာပြီးတက်လာပြီးဟာဒီကဲဆိုရင်တော့အူရ1200ပြီ1300ပြီ။ပြောလို့ဟာ1200ပြန်လာပဲ။ပြောကြပါပဲလေ။အဲ့ဒီပြောတာနဲ့ဒီပြန်နေရဒီဒီဟိုပေါ့သူတို့ဟိုတယောက်ပြတ်တယောက်ပြောအဲ့ဒီနေရာတွေပြောပုံပုံပြီးတော့ဒီနေ့ပေါ်ရေးဆွေးနွေးနေကြတော့
မြန ငင်းသာဒုတိယပါမခါချုပ်ဦးကျော်မင်းထွန်းနဲ့မင်းမြန်ကန်ဒုတိယပိုင်းကိုရှေ့သတင်းဘက်စီးပွားရေးအစီအစဉ်မှာဆက်လက်တင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။အခုတစ်ခါတော့သုဒ္ဓဆောင်နဲ့အမေရိကန်တခွင်အစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဇူလိုင်လအတွင်းအမေရိကန်ပြည်တော်စုမှာဖြစ်ပွားခဲ့တဲ့သမိုင်းတွင်ဖြစ်ရသည့်အကြောင်းကိုအခုတစ်ပတ်သုဒ္ဓဆောင်နဲ့အမေရိကန်တခွင်အစီအစဉ်မှာတင်ဆက်ပေးမှာဖြစ်ပါတယ်။ကိုအောင်နဲ့တူနန်းလောင်ကအခုညီတင်ဆက်ထားပါတယ်ခင်ဗျာ။
ဒီတစ်ပတ်စတင်ပြပေးလိုတဲ့အကြောင်းအရာကတော့1964ခုနှစ်ဇူလိုင်လ2ရက်နေ့တုန်းကလက်မှတ်ရေးထိုးခဲ့တဲ့ပြည်သူ့အခွင့်အရေးဥပဒေအကြောင်းပါအမေရိကန်သမိုင်းမှာမှတ်တိုင်တစ်ခုစိုက်ထူနိုင်ခဲ့တဲ့ဒီဥပဒေကိုသမ္မတလင်ဒန်ဂျွန်ဆန်ကလက်မှတ်ရေးထိုးခဲ့တာပါ1964ခုနှစ်ပြည်သူ့အခွင့်အရေးဥပဒေအရပြည်အောင်စုအစိုးရရဲ့ငွေကြေးအကူအညီမဲပေးဖို့မှတ်ပုံတင်တာနဲ့လုပ်ငန်းခွင်တော်တော်များများမှာအသားအရောင်ခွဲခြားပြီးဆက်ဆံတာကိုတားမြစ်လိုက်တာပါနန်းလောင်ရေ
ကြအပြင်ဥပရေရအများသုံးအဆောက်အဦတွေရေကူးကန်တွေပန်းချံတွေနဲ့စာကြီးတိုက်တွေမှာအသားအရောင်ကွဲပြားမှုကိုအခြေခံပြီးတော့ခွဲခြားဆက်ဆံတာတွေမလုပ်ဖို့တရားရုံးအမိန့်ထုတ်ပြန်ချက်အသုံးပြုနိုင်ဖို့ကိုလည်းခွင့်ပြုခဲ့ပါတယ်။အသားအရောင်ခွဲခြားဆက်ဆံတာကြောင့်အမေရိကန်နိုင်ငံသားတွေအနေနဲ့လွတ်လပ်ရေးအရာကိုတင်းပြစ်ကြပြစ်မခံစားရဘူးလို့လည်းသမ္မတလင်ဒန်ဂျွန်ဆန်ကပြောပါတယ
်။အမုန်းပွားတာကြီးပြင်းမှုမရှိဘဲနဲ့ဒါတွေဘလို့ဖြစ်ခဲ့တယ်လဲဆိုတာကိုကျွန်တော်တို့နားလည်ပေမယ့်ရှေ့လျှောက်ပြီးတော့ဒီတိုင်းဆက်သွားလို့တော့မရပါဘူး။ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေလူလူတွေရဲ့ဆန္ဒကလည်းတားမြစ်ထားတယ်လို့လွတ်လပ်ရေးရဲ့အနှစ်သာရနောက်ဆောင်ထင်းရမယ့်အကျင့်သီလနဲ့အခုကျွန်တော်လက်မှတ်ရေးထိုးမယ့်ဥပဒေအရအသားအရောင်ခွဲခြားမှုကိုတားမြစ်လိုက်ပါတယ်လို့သမ္မတကပြောသွားတာပါ
1963ခုနှစ်တုန်းကဒီဥပဒေပြရမှုအစိုးပြုခဲ့တဲ့သမ္မတဂျွန်ကနေဒီကိုအမတ်တရဂုဏ်ပြုတဲ့အနေနဲ့ဒီဥပဒေတရက်ကိုပြထားမှုသမ္မတဂျွန်ဆန်ဟာလွှတ်တော်ကိုတိုက်တွန်းခဲ့ပါတယ်အခုလို1964ခုနှစ်ပြည်သူ့အခွင့်အရေးဥပဒေကိုလက်မှတ်ရေးထိုးနိုင်လိုက်တာဟာသူ့သမ္မတတက်တန်အတွင်းဂုံအယူရဆုံးလောက်ရဖြစ်တယ်လို့လည်းသမ္မတဂျွန်ဆန်ကပြောပါရရှင်
။အခုဆက်တင်ပြကျင်တာကတော့သမ္မတဖရန်ကလင်ရူးစ်ဗဲဟာအလုပ်သမားဥပဒေကိုလက်မှတ်ရေးထိုးခဲ့တဲ့အကြောင်းမှာ1935ခုနှစ်ဇူလိုင်လ5ရက်နေ့မှာအလုပ်သမားအခွင့်အရေးကိုအကာအကွယ်ပေးနိုင်မဲ့ဥပဒေတရက်ကိုပြဋ္ဌာန်းပြီးမှတ်တိုင်သစ်စိုက်ထူနိုင်ခဲ့ပါတယ်။ဒီဥပဒေအရအလုပ်သမားတွေအနေနဲ့သူတို့နဲ့သက်ဆိုင်တဲ့အလုပ်သမားအဖွဲ့အစည်းတွေမှာပါဝင်ဆောင်ရွက်ခွင့်ရရှိမှာဖြစ်ပြီးအလုပ်သမားတွေအပေါ်မမျှမတဆက်ဆံခံရမှုတွေကိုစုံစမ်းစစ်ဆေးပေးမယ်အလုပ်သမားရေးရာဘုတ်အဖွဲ့ကိုလည်းဖွဲ့စည်းခွင့်လည်းရရှိမှာဖြစ်ပါတယ
်။နယူးယောက်အထက်လွှတ်တော်အမတ်ရောဘတ်ဝန်ဂါကဒီဥပဒေကိုစတင်အစိုးပြုတင်သွင်းတာဖြစ်တဲ့အတွက်ဝန်ဂါဥပဒေလို့လည်းခေါ်ကြတဲ့ဒီဥပဒေအရအလုပ်သမားတမက္ကရေကိုအတိမတ်ပြုပေးဖို့လိုအပ်ပါတယ်။ဥပဒေကိုအတည်ပြုပြီးနောက်သမ္မတယူးစ်ဖက်ရဲ့နောက်တစ်ကြိမ်သမ္မတရွေးကောက်ပွဲကိုသမဂ္ဂတွေကပံ့ပိုးပေးတာမျိုးမလုပ်တော့ဘဲအစိုးရအဖွဲ့အတွင်းဒီမိုကရက်တစ်ပါတီဝင်တွေရဲ့အခမ်းအကဏ္ဍမြင့်တင်ရေးအတွက်သာဆောင်ရွက်ပါတော့တယ်
။အလို့ရှင်တွေတော်တော်များများကတော့ဝဂနာဥပဒေပေါ်ဝေဖန်ကြပြီးသူတို့ရဲ့လုပ်ပိုင်ခွင့်အပေါ်မလိုအပ်ဘဲအစိုးရကဝင်ရောက်ဆွတ်ဖက်တယ်လို့ဆိုပါတယ်
။1948ခုနှစ်အတွင်း Republican လွတ်တော်အမတ်တွေနဲ့အတော်များများကိုပြန်လည်ရရှိပြီးတဲ့နောက်လွတ်တော်ဟာ Taft Hartley ဥပဒေကိုပြဋ္ဌာန်းခဲ့ပြီးအဲ့ဒီဥပဒေအရအလုပ်သမားတမကတွေရရှိခဲ့တဲ့အခွင့်အရေးတွေကိုပြန်လည်ရှော့ချပစ်ခဲ့ပါတယ
်။နန်းလောင်ကြီးဒီတစ်ခါတင်ပြလိုတာကတော့အမေရိကန်ပြည်တော်စုသမ္မတဖြစ်ခဲ့တဲ့ George Washington ဟာပျောက်ကြားဆစ်စင်ရေးဗျူဟာအကြောင်းလေ့လာသင်ယူခဲ့တဲ့အကြောင်းပါ။နောက်တစ်ချိန်မှာအမေရိကန်ဒေါ်လာရေးတက်ရဲ့အကြီးအကဲဖြစ်တောင်းဝန်အနှံ့ချင်းခံရတဲ့ George Washington ဟာ1955ခုနှစ်ဇူလိုင်လ9ရက်နေ့ကအဲ့ဒီပျောက်ကြားဆစ်တန်းကိုတက်ရောက်ခဲ့ပါတယ်။
British colony နယ်မြေတစ်ခုဖြစ်တဲ့ Virginia လက်နက်ကိုင်တပ်ဖွဲ့က British ဗိုလ်ချုပ်ကြီး Edward Braddock ရဲ့လက်ထောက်အဖြစ်နဲ့အသက်23နှစ်အရွယ် George Washington ဟာသူ့ဗိုလ်မှူးကြီးတာဝန်ကိုထမ်းဆောင်ခဲ့ပါတယ်။ Allegheny တောင်တန်းတွေပေါ်က British သက်သား1500လောက်ကိုဦးဆောင်ရတဲ့ဗိုလ်ချုပ်ကြီး Braddock ဟာ Ohio မြစ်ဝမ်းကိုသိမ်းပိုက်ထားတဲ့ပြင်သစ်တပ်ဖွဲ့တွေစီကနေပြန်လည်ရယူဖို့ကြိုးပမ်းခဲ့ပါတယ်
။ကုန်င်းကြီးအနီဝစ်ဆင်ထားတဲ့ British စစ်သားတွေဟာ Allegheny တောင်တန်းတွေကိုကျော်ဖြတ်ခဲ့ကြစမှာအိန္ဒိယန်တွေရဲ့ပျောက်ကြားဗျူဟာကိုအသုံးပြုပြီးတိုက်ခိုက်တဲ့ပြင်သစ်တပ်ဖွဲ့တွေကိုရင်ဆိုင်ခဲ့ရပါတယ်။ဗြိတိရှားတွေလောက်အင်အားမများပေမဲ့ပြင်သစ်တပ်တွေဟာတနေရာကနေတနေရာကိုအလင်းမြန်ရွှေ့ပြောင်းပြီးပျောက်ကြားစနစ်နဲ့တိုက်ခိုက်ခဲ့တာပါ။အဲ့ဒီအတွေ့အကြုံတွေကိုရရှိခဲ့ပြီးတဲ့နောက်နှစ်20အကြာ1955ခုနှစ်မှာ Continental လွှတ်တော်ကနေ George Washington ကိုဗြိတိရှားကိုလိုနီနယ်မြေတွေကတပ်တွေစုပေါင်းဖွဲ့စည်းထားတဲ့ Continental တပ်ရဲ့အကြီးအကဲဗိုလ်ချုပ်ကြီးရာထူးကိုပေးအပ်ခဲ့ပါတယ်။သူဟာအထင်ကြီးစရာကောင်းပြီးဖော်ရွေသူရရောသူနဲ့ရဲရင်သူတယောက်အဖြစ်လဲအများရဲ့အသိမှတ်ပြုမှုကိုရရှိခဲ့သူပါ။အ
ဲ့ဒီနောက်ပြင်သစ်တွေအုံပြုခဲ့တဲ့ပျောက်ကြားနေပြူဟာကိုအုံပြုပြီးတော့ဗြိတိရှားတွေကိုဆန့်ကျင်တိုက်ခတ်ရမှာအောင်မြင်မှုတွေရခဲ့ပါတယ်။ ဗိုလ်ချုပ်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ George Washington ဟာအမေရိကန်ပြည်ထောင်စုသမ္မတအဖြစ်နဲ့ရွေးကောက်ခံရပြီးနိုင်ငံဖခင်အဖြစ်လည်းအတိမတ်ပြုခံရသူဖြစ်ပါတယ်
။ဒီတစ်ခါတင်ပြပေးလိုတာကတော့သမ္မတရဲ့သားလည်းဖြစ်ကိုရိုင်းလည်းသမ္မတဖြစ်ခဲ့သူတယောက်အကြောင်းပါ2001ခုနှစ်မှာသမ္မတတာဝန်ထမ်းဆောင်ခဲ့တဲ့ George W. Bush နဲ့သူ့ဖခင် George H.W. Bush တို့ကလွဲလို့အမေရိကန်သမိုင်းမှာ John Adams နဲ့ John Quincy Adams တို့ဟာသမ္မတတာဝန်ယူခဲ့တဲ့သားအဖတွေဖြစ်ပါတယ်။နိုင်ငံဖခင်အဖြစ်ခေါ်ဝေါ်ဂုဏ်ပြုခဲ့တဲ့ Senior Adams ဟာဒုတိယမြောက်အမေရိကန်သမ္မတဖြစ်ပြီး1898ခုနှစ်ကနေ1800ခုနှစ်အထိသမ္မတတာဝန်ထမ်းဆောင်ခဲ့သူပါ
။ British တွေလက်အောက်ကနေလွတ်လပ်ရေးရပြီးနောက်ပိုင်းသားဖြစ်သူ John Quincy Adams ကတော့အရေးကြီးတဲ့တန်တမန်တာဝန်တွေကိုထမ်းဆောင်ခဲ့ပြီး1818ခုနှစ်သမ္မတ James Monroe လက်ထက်မှာနိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့ပါတယ်။သမ္မတ Monroe နောက် 1825 ခုနှစ်မှာသမ္မတတာဝန်ယူခဲ့တဲ့ John Quincy Adams ဟာ American ပြည်ထောင်စုရဲ့6ရောက်မြောက်သမ္မတဖြစ်လာခဲ့ပါတယ်။အဲဒီနောက်သူနေထိုင်တဲ့ Massachusetts ပြည်နယ်ကနေအောက်လွှတ်တော်အမတ်အဖြစ်ရွေးချယ်ခံရပြီးအသက်80အရွယ်သူသေဆုံးချိန်ထိ18နှစ်ကြာလွှတ်တော်မှာတာဝန်ထမ်းဆောင်ခဲ့ပါတယ်။
အခုနောက်ဆုံးတင်ပြပေးခြင်းတဲ့အကြောင်းအရာကတော့ပြည်ထောင်စုအစိုးရနဲ့ပြည်နယ်အစိုးရတွေအတူပူးပေါင်းပြီးဘီလီယံ50တန်ဖိုးရှိတဲ့အဝေးပြေးလမ်းမတွေဖောက်လုပ်တဲ့စီမံကိန်းအကြောင်းဖြစ်ပါတယ်။1954ခုနှစ်ဇူလိုင်လ12ရက်နေ့မှာသမ္မတ Dwight Eisenhower ဟာဒီအဆိုပြုချက်ကိုကန့်လန့်ခဲ့တာပါ။9000ကီလိုမီတာအရှည်ရှိတဲ့အဝေးပြေးလမ်းမကြီးတွေကိုဖောက်လုပ်ရမှာအကုန်ကျ90ရာခိုင်နှုန်းကိုပြည်ထောင်စုအစိုးရအနေနဲ့ကြံ့ခိုင်မှာဖြစ်ပြီးအဲ့ဒီလမ်းတွေကို Interstate အဝေးပြေးလမ်းမအဖြစ်လူသိများပါတယ်။
ပိုကြီးအဖြစ်စစ်တပ်မှတာဝန်ထမ်းဆောင်စဉ်တုန်းကအမေရိကန်ပြည်ထောင်စုအတွင်းကလမ်းတွေကိုလေ့လာစစ်ဆေးခဲ့ပူတာကြောင့်အဲ့ဒီလမ်းတွေရဲ့အခြေအနေနဲ့ပတ်သက်ပြီးသမ္မတအိုက်ဇင်ဟာဝါအကျွမ်းတဝင်ရှိပါတယ်။အဲ့ဒီအချိန်ကအဝေးပြေးလမ်းမတွေကိုစနစ်တကျအစီအစဉ်ဆွဲပြီးဖောက်လုပ်တာမဟုတ်ပဲဒေသလိုအပ်ချက်နဲ့ကန့်ညင်အောင်အဆင်ပြေသလိုဖောက်လုပ်ထားတာပါ။လမ်းတွေကချင်းပြီးကြမ်းတမ်းတာကြောင့်လမ်းအခြေအနေကိုစစ်ဆေးလေ့လာခဲ့တဲ့ရင်နှန်းဟာလမ်းခရီးမှာ6ပတ်ကြာမြင့်ခဲ့ပါတယ်။
နျူကလ িয়ার စစ်ပွဲဖြစ်တဲ့အခါဖြက်လန်းကနေခီးတူတူနဲ့ဘေးကင်းရာကိုသွားနိုင်တဲ့လမ်းကြောင်းတွေအမေရိကန်ဒေါ်လာပြန်ကျဲနေထိုင်နေကြသူတွေအလွယ်တကူဆက်သွယ်နိုင်အောင်ရည်ရွယ်ပြီးဖောက်လုပ်တဲ့10နှစ်ကြာစီမံကိန်းကိုသမ္မတကအဆိုပြုခဲ့တာပါဒါပေမဲ့လည်းခဏအချိန်မှာအမေရိကန်ပြည်ထောင်စုဝေးပြေးလမ်းမတွေမှာများသောအားဖြင့်ကားတွေနဲ့ပြည့်ကျက်နေတာကြောင့်အဲ့လိုစဉ်းစားခဲ့ပုံဟာလက်တွေ့ထက်စိတ်ကူးရင်တသက်အခြေအနေမျိုးဖြစ်နေပြီးအရေးပေါ်အခြေအနေမှာလူအလုံးရင်းနဲ့ချီးပြီးပြောင်းရွှေ့ဖို့ကလည်းမဖြစ်နိုင်ပါဘူး
ဒါပေမဲ့လည်းကောင်းမွန်ပြီးစနစ်ကြတဲ့အဝေးပြေးလမ်းစနစ်ကိုဖောက်လုပ်ခဲ့တာကြောင့်ဘတ်ကားတွေ၊ကုန်တင်ကားတွေနဲ့ကိုပိုင်ကားမောင်းသူတွေဟာအစာအတောင့်နဲ့ဓာတ်ဆီဖြည့်ကျန်းမာရေးကိစ္စဖြည့်ရှင်းချိန်ကလွဲလို့အမေရိကန်အရှေ့ဘက်ကန်ယိုရန်ကနေအနောက်ဘက်ကန်ယိုရန်ရောက်အောင်မရက်မနာမောင်းနေနိုင်ပါတယ်ကွာအောင
်အဲ့ဒီလမ်းတွေပေါ်ကရနာစခန်းတွေမှာလည်းဝင်ပြီးတော့အစာအတောင့်တွေစားခရီးတစ်ထောင်နာဆီဖြည့်ပြီးတော့ရှေ့ဆက်ခီးထွက်လို့လည်းရပါတယ်အဲ့ဒီရနာစခန်းတွေဟာအဝေးပြေးလမ်းမနဲ့ကက်ရက်တည်ရှိတာကြောင့်ခီးသွားသူတွေအနေနဲ့အဝေးပြေးလမ်းကနေမြို့တွေထဲရောက်အောင်မောင်းဝင်စရာလည်းမလိုပါဘူး
1988ခုနှစ်မှာကယ်လီဖိုးနီးယားပြည်နယ်အတွင်းအဝေးပြေးလမ်းမအမှတ်5ကိုဖောက်လုပ်ပြီးစီးခဲ့ပါတယ်ဒီအဝေးပြေးလမ်းဟာအမေရိကန်တောင်ဘက်မက္ကဆီကိုနယ်စပ်ကနေမြောက်ဘက်ကနေဒါနယ်စပ်အထိလမ်းပေါက်တာကြောင့်ခရီးသွားတွေနဲ့အမြဲစီကားနေပါတယ်2004ခုနှစ်မှာတော့ Massachusetts ပြည်နယ် Boston မြို့အောက်မှာ Big Dig လို့လည်းခေါ်တဲ့ဥမင်လိုင်းခေါင်းဖောက်ပြီးတော့အဝေးပြေးလမ်းမကြီးကိုဆောက်လုပ်ခဲ့ပါတယ်
ကိုအောင်စီစဉ်တင်ဆက်တဲ့သုဒ္ဓဆောင်တဲ့အမေရိကန်တခွင်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို burmese.voanews.com ဆိုတဲ့အင်တာနက်ဆာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုလို့ရပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်သဘောတဝမ်းမှာကျောင်းတွေကလလန့်မိတဲ့နေရာမှာမရှိတာဒါမှမဟုတ်လိုအပ်ချက်နဲ့ကိုက်ညီအောင်စီစဉ်ပေးမထတာတွေကြောင့်ကလေးအများပြလှုပ်လှုပ်နေကြရတယ်လို့အမေရိကန်လူသမားဝန်ကြီးဌာနနိုင်ငံတကာလူသမားရေးရာဆိုင်ရာဘျူရိုရဲ့အရာရှိချုပ် Thomas Richards ကပြောပါတယ်။သွားလာရခက်ခဲတာ၊သတိပြုလှုပ်ဆောင်မှုမရှိတာ၊အဆောက်အဦတွေကဝင်ထွက်ရမလွယ်တာစတဲ့အခြေအနေတွေကြောင့်လုံနိုင်ကင်နိုင်တဲ့ကလေးတွေကြောင်းမတရားပဲအလုပ်ထဲရောက်ကုန်ကြတယ်လို့သူကပြောပါတယ်။အသားစီးတွေကကြောင်းတွေမှာရင်ရှိနေတာမဟုတ်ပဲအလုပ်သမားစည်းကွက်ထဲမှာလည်းရှိနေပါတယ်။ခွဲခြားဆက်ဆံတာနဲ့ပက်လိုက်တာ၊တယ်ယူပို့ဆောင်ရေးနဲ့အဆောက်အဦတွေကအစဉ်ပြေပြေသွားလာဝင်ထွက်နိုင်အောင်မဖြစ်တာတွေကြောင့်မတန်မဆွမ်းသူတွေအလုပ်ကောင်းကောင်းရှာဖို့နဲ့အဲ့ဒီအလုပ်တွေမှာဆက်လုပ်နေနိုင်ဖို့အခက်အခဲဖြစ်စေပါတယ်။ပညာသင်ယူခွင့်နဲ့ကောင်းမွန်တဲ့အလုပ်ကံရဖို့အခွင့်အလမ်းမရှိဘဲနဲ့တော့ဒီအကာအကွယ်မဲ့အလုပ်သမားတွေဟာအတုံးချခံရနိုင်ခြင်းနဲ့အတင်းအဓမ္မအလုပ်ခိုင်းခံရနိုင်ခြင်းပိုများတယ်လို့မစ္စတာရစ်ချတ်စ်ကသတိပေးပါတယ်။ မတန်ဆွမ်းသူတွေရဲ့အခွင့်အရေးကိုမြင့်တင်ရေးလှုပ်ဆောင်တဲ့နေရာမှာအမေရိကန်ပြည်ထောင်စုဟာဥဆောင်အခန်းကဏ္ဍကရှိနေပါတယ်။မတန်ဆွမ်းသူတွေအပါအဝင်အကာအကွယ်မဲ့သူတွေကိုလုပ်ငန်းခွင်ထဲမှာအသုံးချတာအဆုံးသတ်စေဖို့လူ့သမားဝန်ကြီးဌာနရဲ့နိုင်ငံတကာလူ့သမားရေးရာဘျူရို ILAB ကလှုပ်ဆောင်ပါတယ်။နိုင်ငံတကာမတန်မဆွမ်းလူမှုအဝင်အဝိုင်းရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအတွက်အပြေရှားတဲ့နေရာမှာအထောက်အကူဖြစ်စေဖို့လူ့သမားဝန်ကြီးဌာနရဲ့မတန်ဆွမ်းသူအလုပ်ကိုင်မှုဝါဒရေးရာယုံ ODEP နဲ့အမေရိကန်အစိုးရအဖွဲ့တွေကအဓိကကြသူတွေရဲ့ကြွမ်းကျင်မှုကို ILAB ကရယူပါတယ်။နိုင်ငံတကာမှာမတန်ဆွမ်းသူတွေနဲ့လူ့သမားအခွင့်အရေးတွေကိုမြင့်တင်ရေးအတွက် ILAB နဲ့ ODEP ဌာနတွေဟာနိုင်ငံတကာမတန်ဆွမ်းသူများအခွင့်အရေးဆိုင်ရာအမေရိကန်နိုင်ငံသားရေးဌာနရဲ့အထူးအကြံပေးပုဂ္ဂိုလ် Judith Human နဲ့မကြာသေးခင်ကပဲလက်တွဲလှုပ်ဆောင်ခဲ့ပါတယ်။မတန်ဆွမ်းသူတွေရဲ့အလုပ်ကိုင်အခွင့်အရေးအတွက်နဲ့နိုင်ငံပေါင်း22နိုင်ငံကလူသားအရင်းမြစ်ဆိုင်ရာဝန်ကြီးတွေရဲ့2014ခုနှစ်စည်းဝေးမှာချမှတ်ခဲ့တဲ့မတန်ဆွမ်းသူများအရေးကိုအဓိကမူဝါဒတွေနဲ့အစီအစဉ်တွေထဲမှာထည့်သွင်းရေးတို့အတွက်ပူးတွဲလှုံ့ဆော်စည်းရုံးခဲ့ကြပါတယ်။အဲ့ဒီ22နိုင်ငံဟာဒေတာတွင်နိုင်ငံစုံပါအဓိကအဖွဲ့အစည်းတစ်ခုဖြစ်တဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC အဖွဲ့ဝင်နိုင်ငံတွေပါ။နိုင်ငံတကာအဖွဲ့အစည်းတွေမှာမူဝါဒတွေကိုအားပေးမြင့်တင်ရုံသာမကကလေးလူသမားဖြစ်နေတဲ့ဒါမှမဟုတ်ဖြစ်သွားဖို့အကာအကွယ်မဲ့နေတဲ့ကလေးတွေအတွက်ပုံမှန်မဟုတ်တဲ့တခြားနီလန်းပညာရေးပေးနိုင်ဖို့ ILAB ကရံမုံငွေထောက်ပံ့ပါတယ်ဒီအစည်းအဝေးတွေဟာမတန်ဆွမ်းသူအများစုဖြစ်တဲ့ကလေးလူသမားတွေရဲ့တီးခြားပညာရေးလိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့ပုံစံထုတ်လှုပ်ဆောင်နေတာပါကဘာတဝမ်းကမတန်ဆွမ်းသူတွေရဲ့အခွင့်အရေးတွေကိုမြင့်တင်ပေးပြီးအကာအကွယ်ပေးရေးဟာလူသမားဝန်ကြီးဌာနနဲ့ ILAB ရဲ့အဓိကဦးစားပေးတစ်ခုဖြစ်ပြီးတော့လှုပ်ရှားတွေအများကြီးရှိနေပါသေးတယ်လို့ Mr. Richards ကပြောပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။ဆရာရှင်ဒီခုနားဆင်ခဲ့ရတာကတော့အမေရိကန်ဆိုရရဲ့အဘောသာသဘောထားသာဖြစ်ပြီးတော့ VO ရဲ့အဘောမဟုတ်ကြောင်းအတည်ပြရပါတယ်ခင်ဗျာ။ကျွန်တော်တို့အခုထုတ်လွှင့်ပေးသွားခဲ့တဲ့မနက်6နာရီကနေ9နာရီအစီအစဉ်အစဆုံးကိုမနက်7နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့51တို့ကနေပြန်ပြီးတော့ဖန်ယူနာဆင်နိုင်ပါတယ် VO American အတိုင်းရညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့ line no meter 16 19နဲ့25တို့ကနေနာဆင်နိုင်ပါတယ်ခင်ဗျာအခုတော့ကမ္ဘာသတင်းအချင်းချုပ်ကိုဥဆံမိုးဝေကတက်လက်ချင်းညာပေးမှာဖြစ်ပါတယ်ဗျာ
American သမ္မတဘရက်ဥဘာမားဟာ Ethiopia နိုင်ငံနဲ့တောင်ဆူဒန်နိုင်ငံတွေရဲ့အရေးတရက်ကြာအချိန်ပေးဆွေးနွေးခဲ့ပြီးတဲ့နောက်အင်္ဂါနေ့မှာ Ethiopia နိုင်ငံမြို့တော်အဒစ်အဘာဘာမှာရှိတဲ့အာဖရိကတမက်ကရုံးချုပ်ကိုတွားရောက်လေပတ်ဖို့ရှိပါတယ်။တမရဥဘာမဟာအီသီယိုးပီးယားဝန်ကြီးချုပ်နဲ့အဒစ်အဘာဘာမြို့တော်မှာတလင်းလာနေကတွေ့ဆုံခဲ့ပြီးတော့အမေရိကန်ပြည်ထောင်စုနဲ့အီသီယိုးပီးယားနိုင်ငံနှစ်နိုင်ငံတို့ဟာကိစ္စရပ်တော်တော်များများမှာခိုင်မြဲတဲ့မိဖက်လူဖော်ကံပက်တွေဖြစ်တယ်ဆိုဆိုပြီးတော့ပြောဆိုခဲ့ပါတယ်။ဒါပေမဲ့အီသီယိုးပီးယားနိုင်ငံအနေနဲ့သတင်းသမားတွေနဲ့အတိုက်ခံနိုင်ငံရေးပါတီတွေကိုပို့ပြီးတော့လွတ်လွတ်လပ်လပ်လှုပ်ရှားခွင့်ပေးဖို့တမရဥဘာမကတောင်းဆိုခဲ့ပါတယ်။မလေးရှားနိုင်ငံအနေနဲ့အမေရိကန်အစိုးရရဲ့လူကုန်ကူးမှုနှစ်စဉ်အစီရင်ခံစာမှာအဆင့်တစ်ဆင့်ပိုကောင်းသွားပေမဲ့ထိုင်းနိုင်ငံကတော့လက်ရှိအဆင့်မှာပဲကျန်နေသေးတဲ့အပေါ်ဝေဖန်မှုတွေထွက်ပေါ်နေပါတယ်။ကမ္ဘာတစ်လွှား188နိုင်ငံကအစိုးရတွေရဲ့လူကုန်ကူးမှုတိုက်ဖျက်ရေးအဆင့်သတ်မှတ်ပြီးတဲ့အစီရင်ခံစာမှာမလေးရှားနိုင်ငံဟာအဆင့်နှစ်ဒုတိယဒဏ်စာနိုင်ငံလေးအဆင့်ကိုတိုးသွားပေမဲ့လူခွင့်ရေးလှုပ်ရှားမှုတွေနဲ့အမေရိကန်လွှတ်တော်ဘက်ကတော့ကန့်ကွက်လိုက်ပါတယ်။ကြေကြေပြန့်ပြန့်လှုပ်ဆောင်နေတဲ့လူဝန်ကူးမှုကရတဲ့ငွေတွေဟာကမ္ဘာစီးပွားရေးမှာအမြောက်များပါဝင်နေပြီးတော့ကမ္ဘာပေါ်ကနိုင်ငံတိုင်းလူလူမှာရှိနေတဲ့လူတန်းပေါင်းများစွာတို့ဟာပြပအလုတ်ကင်ပွဲစားတွေလိန်ကုန်ကူးသူတွေကိုကျိုးရှာအမျက်ထုတ်တာကိုကြုံနေရတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်လိုက်တဲ့အစိုးရခစားမှာဖော်ပြထားပါတယ်အခုလိုခေါမုံဖြတ်တဲ့လုပ်ရဟာဆိုလို့ရှိရင်ခစ်တဲ့ကြေကျွန်ပြုတ်မှုပဲလို့နှစ်ပတ်လည်အစိုးရခစားမှာရေးသားထားပါတယ်ခင်ဗျာ
ကမ္ဘာသတင်းချင်းညုတ်ကိုဥဆံမိုးဝေကြီးညာခဲ့တာပါဒီမနက်အစီအစဉ်ထုတ်လို့ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ် VO American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ line meter 30 40 49 50နဲ့ line meter 190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် VO ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.